Program has come to you from the Voice of America.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်ဖေဖော်ဝါရီ5ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အသံလွှင့်စီစဉ်လေးကိုတော့ line meter 1925နဲ့32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညကျမတော်တရှင်များရှင်ကျမခင်လေးပါ။ဒီညတော့ထိတ်တန့်ရောက်သတင်းတွေကိုမက်စုမွန်နဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာဒေသယာယီအပြစ်ရဲအတွက်အမေရိကန်နိုင်ငံသားရဲ့ဝင်ကြီးအရှိလေးပိုင်းကိုထပ်ပြီးတော့သွားပါရယ်။မြန်မာရေလုံခြုံရေးကောင်စီမှဒီကနေ့တကားပိတ်ဆွေးနွေးပွဲလုပ်နေပါရယ်။စစ်ကောင်စီနဲ့အေအေကြားကတိုက်ပွဲကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်မှာလူနှစ်ဦးသေဆုံးသွားပါရယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းနေတဲ့အတူသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့အေအေရခိုင်တပ်တော်နဲ့စစ်ကောင်စီတပ်တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်အဲ့လိုဖြစ်ပွားနေတဲ့အချိန်မှာပဲစစ်ကောင်စီရဲ့တပ်ဖွဲ့ဝင်တော်တော်များများဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်ပြီးတော့ထွက်ပြေးနေကြပါတယ
်တွန်ပြိုလာယာနေတွန်ပြိုလာယာနေကြသောသခင်ကနေအပြင်းထန်သူတို့တိုက်ပွဲတည်တံနဲ့သူတို့မနိုင်လို့ဘင်္ဂလားဘက်ကိုဝင်လာတယ်
ဘင်္ဂလားဒေ့ရှ်ရောရိုဟင်ဂျာတအူးကအခြေအနေပြောပြခဲ့တာပါဒီသတင်းနဲ့အတူကယားပြည်နယ်ဒမောဆိုးမြို့နယ်မှာစာတင်ကျောင်းနှစ်ကျောင်းကိုစစ်ကောင်စီဂျက်လီရင်ကဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကျောင်းသားတွေအပါအဝင်ဒါဇင်နဲ့ချီပြီးတော့ထိခိုက်ဒဏ်ရာရခဲ့ပါတယ်ဆရာနာရှင်ခြုံငိမ့်ပြီးတော့အများလိုလာတဲ့နိုင်ငံသစ်တည်ဆောက်မှုတက်ဆိုင်တဲ့သူအားလုံးပါဝင်တဲ့ဆွေးနွေးပွဲကြီးကိုကျင်းပဖို့ကချင်လွတ်လပ်ရေးအဖွဲ့ KIO ကဒီကနေ့ကြားရောက်တဲ့ကချင်ဒေါ်လာရင်းနေမှာတိုက်တွန်းပြောဆိုလိုက်ပါတယ်ဒီလိုသတင်းအနေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြပြပေးပါမယ်ရှင
်အစ္စရေးနဲ့ဟာမတ်စ်တို့ကြားမှာအပြစ်ခံရဲ့ဆေးရီတွန်းအားပေးနိုင်မှုအတွက်အမေရိကန်နိုင်ငံသားဤဝင်ကြီးအန်တိုနီဘလင်ကင်ကဒေတာရင်းကိုပြန်ပြီးတော့သွားနေတဲ့အချိန်မှာပဲဂါဇာကမ်းမြောင်မှာစစ်သွေးကြွတွေဒါဇင်နဲ့ချီတိုက်ဆုံနေတယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်ပြီးခဲ့တဲ့ရက်ကဂါဇာတောင်ပိုင်းခယူနစ်စ်မှာလေကြောင်းရောမြေပြင်ကနေပါစစ်ဆင်ခဲ့တယ်လို့ဂါဇာမြောက်ပိုင်းနဲ့အလယ်ပိုင်းမှာစီးနင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ခယူနစ်စ်တစ်ဝိုက်မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့အတွက်ဂါဇာဒေသခံတစ်ဝက်လောက်ယာယီအမိုးကာတွေနဲ့ခိုးလုံနေကြတဲ့တောင်ပိုင်းရာဖာဒေသဘက်ကိုတွန်းပို့ရာရောက်နေတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ဂါဇာကမ်းမြောင်ဒေသမှာရှိတဲ့လူဦးရေ85ရာခိုင်နှုန်းဟာသူတို့ရဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးတော့သူတို့ဟာအစားအစာရေအမိုးကာနဲ့စီးပွားတွေပြက်လက်မှုနဲ့လည်းရင်ဆိုင်နေကြရပါတယ်။ယာယီအပြစ်ခတ်ရဲ့ဆေးရည်အစုပြုချက်မှာဟာမတ်စစ်သွေးကြွတွေဖမ်းဆီးထားတဲ့ဒဇာဂန်တွေကိုပြန်လွှတ်ပေးဖို့နဲ့ဂါဇာကမ်းမြောင်ဒေသအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေတိုးမြှင့်ရေးစာရာတွေပါဝင်လာမှာပါ။
ယူကရိန်းနိုင်ငံအရှေ့ပိုင်းကရုရှားတို့သိမ်းပိုက်ထားတဲ့မြို့ကမုတ်ဆိုင်တဆိုင်ကိုတိုက်ခိုက်လိုက်တာကတော့ယူကရိန်းတို့ရဲ့ရုံမှရက်ဆက်တဲ့လုပ်ရက်ဖြစ်ပါတယ်လို့ရုရှားကဒီကနေ့ပဲဆွဆွဲပြောဆိုလိုက်ပါတယ်။လစ်စီချမ်းမြို့မှာစနေနေ့တုန်းကတိုက်ခိုက်မှုကတော့ငင်းညမ်းတဲ့နေရာတစ်ခုကိုအကြမ်းဖက်တဲ့လုပ်ရက်ဖြစ်နေရုရှားအစိုးရပြောခွင့်ရဒိုမထရီပက်ကော့ကပြောလိုက်တာဖြစ်ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာလူ28ယောက်သေဆုံးခဲ့တယ်လို့ရုရှားဘက်ကဆိုပါတယ်။ရုရှားကျူးကျော်မှုမတိုင်ခင်မှာတော့လူဦးရေတသိန်းနဲ့တသောင်းရှိခဲ့တဲ့မြို့ကိုတော့ရုရှားတပ်ဖွဲ့တွေက2022ခုနှစ်နွေရာသီမှာသိမ်းပိုက်ခဲ့ပြီးယူကရိန်းကထိန်းချုပ်ထားတဲ့နယ်မြေနဲ့15ကီလိုမီတာအကွာမှာရှိပါတယ်။အဲ့ဒီမြို့တိုက်ခိုက်မှုနဲ့ပတ်သက်လို့ယူကရိန်းတာဝန်ရှိတဲ့သူတွေဘက်ကတော့တစုံတရာပြောဆိုတာမရှိပါဘူး။အရက်ဖက်နေရာတွေကိုတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ရုရှားနဲ့ယူကရိန်းတို့ကြားအပြန်အလှန်ဆွဆွဲလေရှိပါတယ်။ယူကရိန်းမြို့တွေကိုလည်းရုရှားကအဝေးထိန်း drone တွေမဆိုင်ဒုံးတွေနဲ့မကြာခဏတိုက်ခိုက်လေရှိတယ်လို့ယူကရိန်းဘက်ကပြောပါတယ်ရှင်။
Ukraine Israel တို့အတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေအပြင် American Mexico နယ်စပ်မှာခိုလုံခွင့်တောင်းခံနေသူတွေအတွက်ပြုပြင်ပြောင်းလဲရေးအစီအစဉ်လေးပါဝင်တဲ့ဒေါ်လာဘီလီယံပေါင်းများစွာပါတဲ့ American အထက်လွှတ်တော်လုံခြုံရေးဥပဒေချမ်းဟာလာပေါင်းများစွာစစ်ဆင်ညှိနှိုင်းမှုတွေလုပ်ခဲ့ပြီးမြေဒီကနေ့ထိမရေရာမှုတွေရှိနေသေးပဲဖြစ်ပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင်ချက်ရှူမာကတော့လာမယ့်ဗုဒ္ဓဦးနေ့မှာကနဦးမဲခွဲဆုံးဖြတ်ဖို့ကြေညာထားပါတယ်။ဥပဒေချမ်းမှာပါဝင်တဲ့ဦးစားပေးအချက်တွေကိုလစ်လျူရှုဖို့မဖြစ်နိုင်သလိုဒါကိုနိုင်ငံရေးလမ်းကြောင်းပေါ်ရအောင်လုပ်ဖို့လည်းလိုအပ်တယ်လို့သူကပြောထားပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌ Mike Johnson ကတော့ဒီဥပဒေချမ်းဟာ Democratic အများစုရှိတဲ့အထက်လွှတ်တော်ကို ဖြတ်နိုင်ခဲ့ရင်တောင်မှ Republican အများစုရှိတဲ့အောက်လွှတ်တော်ကိုရောက်လာတာနဲ့ရပ်ဆိုင်းသွားမှာပဲလို့ဥပဒေချမ်းထုတ်ပြန်ပြီးမကြခင်မှာပဲပြောလိုက်ပါတယ်။အဆိုပါဥပဒေချမ်းထဲမှာ Ukraine အတွက်ဒေါ်လာ60ဘီလီယံ၊ Israel အတွက်လုံခြုံရေးအကူအညီဒေါ်လာ14ဘီလီယံ၊ Ukraine နဲ့ Gaza ကမ်းမြောင်ကလို့ပြည်ပခဇုံနေမှာရှိတဲ့အရက်သားတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီဒေါ်လာ10ဘီလီယံပါဝင်ပါတယ်။ဒါအပြင်ပင်လယ်နီအတွင်းတိုက်ခိုက်မှုတွေကိုတံပြန်တိုက်ခိုက်နေတဲ့ American စစ်တပ်အတွက်ရန်ပုံငွေ 2.4 ဘီလီယံပါဝင်တယ်လို့ Indo-Pacific ဒေသမှာတရုတ်ရဲ့ရန်လိုမှုကိုရင်ဆိုင်နေတဲ့မိဖက်နိုင်ငံတွေကိုထောက်ပံ့ပေးမဲ့ဒေါ်လာ 4.8 ဘီလီယံလည်းပါဝင်ပါတယ်ရှင
်။ American သမ္မတရွေးကောက်ပွဲမှာအရေးပါတဲ့ပြည်နယ်တစ်ခုဖြစ်တဲ့နီဗာဒါမှာတော့သမ္မတ Joe Biden စီယုံရေးထွက်ခဲ့ပြီးတော့ဒီကနေ့အင်ဖြူတော်ကိုပြန်လာပါပြီ။ Democrat Party တွင်သမ္မတလောင်းအကြိုရွေးပွဲအင်္ဂါနေ့မှာမကျင်းပခင်မှာနှစ်ရက်ကြာစီယုံရေးခီးစဉ်ရဲ့ဒစိမ့်တစ်ပိုင်းဖြစ်နေ Last Week ကမေခွန်းမှာတော့သူ့အဆိုအရလက်ထက်မှာစီးပွားရေးအရာအောင်မြင်မှုတွေရှိခဲ့ကြောင်းပြောခဲ့တယ်လို့ Republican သမ္မတလောင်းဖြစ်နေရှင်ပြိုင်မှုကြိုးပမ်းနေတဲ့သမ္မတဟောင်း Donald Trump ကိုလည်းထိုးနှက်ဝေဖန်ခဲ့ပါတယ်။
Donald Trump knows the economy we build is strong and getting stronger. He knows that while it's good for America, it's bad for him politically.
သမ္မတ Joe Biden ပြောသွားတဲ့မိကွန်းထဲမှာတော့ကျွန်တော်တို့တည်ဆောက်ထားတဲ့စီးပွားရေးဟာခိုင်မာတစ်ထက်ခိုင်မာလာနေတယ်ဆိုတာကို Donald Trump သိပါတယ်။ American အတွက်ကောင်းသလောက်သူ့အတွက်နိုင်ငံရေးအရာမကောင်းဘူးဆိုတာကိုလည်းသူသိပါတယ်လို့သမ္မတ Biden ပြောသွားတာဖြစ်ပါတယ်။လွန်ခဲ့တဲ့၄နှစ်သမ္မတရွေးကောက်ပွဲတုန်းကတော့နီဗာဒါပြည်နယ်မှာ Trump ကို Biden ကမဲအရေးအတွက်300ခိုင်နှုန်းမပြည့်တဲ့3,305,906နဲ့အတာနဲ့ကတ်ပြီးတော့အနိုင်ရခဲ့တာဖြစ်ပါတယ်။လာမယ့်သမ္မတရွေးပွဲမှာတော့ပြန်လည်ရှင်ပြန်ရတဲ့အခါမှာအပြတ်အသတ်မကွာနိုင်ဘူးလို့လူမှုစစ်တမ်းတွေမှာဖော်ပြပါတယ်။သမ္မတဘိုင်ဒန်အတွက်မနက်ဖြန်ပါတီလောင်းသမ္မတရွေးပွဲမှာတော့စာရင်းဆီယမ်မနဲ့တခြားလူသိသိမများတဲ့ကိုယ်စားလှယ်လောင်းတချို့နဲ့ပြိုင်ဆိုင်ရမှာဖြစ်ပြီးတော့နီဗာဒါပြည်နယ်မှာဒေသနာအစိုးရကနေစီမံတဲ့ Republican Party တွင်ရွေးကောက်ပွဲကျင်းပဖို့ရှိပေမဲ့သမ္မတဟောင်း Trump ကတော့ပါဝင်မှာမဟုတ်ဘဲနဲ့ပါတီကကြီးမှုကျင်းပတဲ့ကြာသပတေးနေ့ရွေးကောက်ပွဲကြမှာသာပါဝင်မှာဖြစ်ပါတယ်ရှင်
ဒီ America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1183ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာညဗီဒီယိုရဲ့ထိတန်းရောက်သတင်းတွေကိုဆက်ပြီးတော့ပြပြပေးနေပါဗျ။သောတာရှင်များရှင်ဖေဖော်ဝါရီလ5ရက်ဒီကနေ့မှာကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့တည်တံ့ဆွေးနွေးဖို့စီစဉ်ထားပါဗျ။ကျမတို့အခုအတန်လှည့်နေတော့မှာပဲကုလသမဂ္ဂဌာနချုပ်ရှိရာအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာဒေသစံတော်ချိန်မနက်7:00မှာဆွေးနွေးကြမှာပါ။စစ်တပ်ကအာဏာသိမ်းပြီး3နှစ်ပြည့်တဲ့အချိန်မှာပဲအခုလိုလုံခြုံရေးကောင်စီရဲ့မြန်မာအရေးတည်တံ့ဆွေးနွေးပွဲပြုလုပ်တာလည်းဖြစ်ပါတယ်။လုံခြုံရေးကောင်စီအစည်းအဝေးမှာမြန်မာအရေးဘယ်ကိစ္စတွေကိုအဓိကထားပြီးတော့ဆွေးနွေးကြမယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူးရှင်မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့အရက်သားတွေပေါ်အကြမ်းဖက်မှုတွေတရားလက်လွတ်ဖမ်းဆီးမှုတွေအဆုံးသတ်ပြီးတော့မြန်မာပြည်သူတွေစီကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေရောက်ဖို့နဲ့လူ့အခွင့်အရေးကိုလေးစားပြီးအားလုံးပါဝင်တဲ့ဒီမိုကရေစီအုပ်ချုပ်မှုလမ်းကြောင်းကိုပြန်လည်ရှောက်လှမ်းဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ခိုင်မာတဲ့လှုပ်ဆောင်မှုကိုပြသဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ တောမတ်စ် ဂရင်းဖီးကတောင်းဆိုထားပါတယ်ရှင်
စစ်ကောင်စီတပ်တွေနဲ့အေအေရခိုင်တပ်တော်တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မော်တာကြီးစံကြားရောက်ပောက်ကွဲမှုကြောင့်ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတော့အနည်းဆုံးလူ2ဦးသေဆုံးသွားတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ဘင်္ဂလားရွာတရွာမှာဒေသစံတော်ချိန်2နာရီကျော်လောက်မှာမော်တာကြီးထိမှန်ပြီးတော့အသက်48နှစ်အရွယ်ဘင်္ဂလားဒေ့ရှ်နိုင်ငံသူအမျိုးသမီးနဲ့ရိုဟင်ညာအမျိုးသား2ဦးအသက်ဆုံးခဲ့တယ်လို့ဒေသခံရင်းမှုအဗ်ဒူမမန်ကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြပါတယ်။သေဆုံးသူအမျိုးသမီးကတော့စိုက်ပျိုးရေးလုပ်ငန်းအတွက်သူငှားရင်ခိုင်းစေထားတဲ့ရိုဟင်ညာမျိုးသားကိုနေလေသာကျွေးဖို့မိဖို့ကြောင့်မှပြင်ဆင်နေတုန်းမှာမော်တာကြီးထိမှန်ခဲ့တာလို့မိသားစုဝင်ကပြောပါရယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်တွေမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားရာကနေပြီးတော့ဒဏ်ရာရသူအနည်းဆုံး18ယောက်ရှိခဲ့ပြီးတော့2ယောက်ကတော့အသက်အန္တရာယ်ဆိုးရင်ရတယ်လို့5ယောက်ကတော့ဒဏ်ရာပြင်းထန်ပါတယ်လို့ Cost Bazaar အခြေစိုက် MSF အဖွဲ့ဝန်ထမ်းတစ်ယောက်ကပြောပါတယ်တစ်ချိန်တည်းမှာပဲတိုက်ပွဲတွေတွင်းမှာတော့ရခိုင်တပ်တော် AA ကအသာစီးရလာတာကြောင့်နေဆက်ဖြတ်ကျော်ပြီးတော့ထွက်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်14ယောက်ထက်မနည်းကိုလည်းစောင့်ရှောက်ထားတယ်လို့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးကမနေ့တုန်းကပဲပြောဆိုထားပါတယ်ရှင်
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာတနင်္လာနေ့အစောပိုင်းကစစ်သွေးကြွတွေတိုက်ခိုက်မှုကြောင့်ရဲတပ်ဖွဲ့ဝင်10ယောက်ထပ်မင်းနဲ့တေဆုံးခဲ့ပြီးတော့6ယောက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်။လက်နက်ကိုင်စစ်သွေးကြွတွေကခိုင်ဘာပါထွန်ခွာခရိုင်ကရဲစခန်းကိုစီးနှင်းဝင်ရောက်ပြီးတော့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုစနိုက်ပါတပ်နက်တွေလက်ပစ်ပုံးတွေအသုံးပြုပြီးတိုက်ခိုက်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။လာမယ့်ဖေဖော်ဝါရီလ10ရက်နေ့အထူးရွေးကောက်ပွဲတွေကျင်းပဖို့စီစဉ်ထားတဲ့အချိန်မှာပဲအခုလိုတိုက်ခိုက်မှုဖြစ်ခဲ့တာပါ။ထွက်ပြေးလွတ်မြောက်သွားတဲ့တိုက်ခိုက်သူတွေကိုဖမ်းဆီးရှာဖွေဖို့အတွက်ဒေသရင်းလမ်းကြောင်းအားလုံးကိုပိတ်ဆို့ထားတယ်လို့ပါကစ္စတန်ရဲတပ်ဖွဲ့အကူအညီနဲ့ပူးပေါင်းလှုပ်ဆောင်နေတယ်လို့နယ်မြေရဲတပ်ဖွဲ့ကပြောပါတယ်။အခုထိတော့တိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတာကိုထုတ်ဖော်ပြောဆိုတာမရှိသေးပေမဲ့ခရိုင်အတွင်းလုံခြုံရေးတပ်ဖွဲ့တွေကိုပုံမှန်တိုက်ခိုက်လေရှိတဲ့အာဖဂန်နစ္စတန်နယ်စပ်အခြေစိုက် TTP စစ်သွေးကြောအဖွဲ့ရဲ့လက်ချက်လို့တန်မြတ်ရှိနေကြပါတယ်ရှင်။
ဩစတြေးလျနိုင်ငံသားတရုတ်လူမျိုးစာရေးဆရာကိုတရုတ်နိုင်ငံမှာဆိုင်းငံ့သေးတန်းစီရင်ချက်ချလိုက်တဲ့သတင်းစိုးကိုကြားသိရှိရတယ်လို့ဩစတြေးလျအစိုးရကဒီကနေ့ပဲပြောဆိုလိုက်ပါတယ်။တရှိုလုတ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့2019ခုနှစ်ခရဲကအဖမ်းဆီးခံထားရတဲ့ယွမ်ဂျွန်ရဲ့ကျမ်းမာရေးကောင်းမွန်တယ်လို့လည်းဆိုပါတယ်။ဒီစီရင်ချက်အတွက်ဩစတြေးလျအစိုးရဘက်ကစိတ်ပျက်မိကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးပန်နီဝွန်ကပြောပါတယ်။ဆိုင်းငံ့သေးတန်းစီရင်ချက်ကိုနှစ်နှစ်အကြာမှာတတတကြုံအဖြစ်နဲ့ပြောင်းလဲသတ်မှတ်မယ်လို့လည်းမျှော်လင့်ရကြောင်းသူကပြောပါတယ်စိတ်ပြက်စရာကောင်းလို့နဲ့စီရင်ချက်နဲ့ပတ်သက်လို့အပြင်းထန်ကန့်ကွက်မှာဖြစ်ကြောင်းလည်းပြောခဲ့ပါတယ်ဩစတြေးလျနိုင်ငံဆိုင်ရာတရုတ်သံတမန်ကြီးရှိုကွန်ကကိုလည်းဆင့်ခေါ်ပြီးတော့ကန့်ကွက်မယ်လို့ပြောပါတယ်2021ခုနှစ်မေလကနေစပြီးတော့နိုင်ငံတော်လုံခြုံရေးဆိုင်ရာဆွဲချက်တွေနဲ့တကပိတ်ကြားနာစစ်ဆေးနေတဲ့တရက်ခွင်ဟာအကြိမ်ကြိမ်ကြန့်ကြာမှုတွေနဲ့ကြုံခဲ့ရပြီးတော့အခုနောက်ဆုံးစီရင်ချက်ထွက်ပေါ်လာတာဖြစ်ပါတယ်ဩစတြေးလျအစိုးရကတော့တရားမျှတမှုအခြေခံစံနေရှိဖို့နဲ့မျှမျှတတဆောင်ရွက်ဖို့စာနာမှုရှိရှိဆက်ဆံမှုထပ်တလဲလဲတောင်းဆိုထားတာဖြစ်ပါတယ်ဒေါက်တာဂျူရမ်တက်တရားမျှတမှုရရှိရေးဩစတြေးလျနိုင်ငံဘက်ကမဆုံးမနစ်ဆက်ပြီးတော့ကြိုးပမ်းသွားမယ်လို့လည်းဩစတြေးလျနိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့ AA ရခိုင်တပ်တော်နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်တော်တော်များများဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့သတင်းကိုတင်ပြပေးကြပါမယ်အေရခိုင်တပ်တော်နဲ့တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေရကနေစစ်ကောင်စီတပ်ဖွဲ့ဝင်တော်တော်များများဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်နေကြပါတယ်။တိုက်ပွဲတွေအတွင်းမှာစစ်ကောင်စီတပ်စခန်းတချို့ကိုအေရခိုင်တပ်တော်ကသိမ်းပိုက်နိုင်တဲ့အထိစစ်ရေးမှာအသာစီးရလာတာကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေထွက်ပြေးနေကြတာဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစီသူပြောပြပေးပါမယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းကစစ်ကောင်စီတပ်စခန်းတွေဖြစ်တဲ့တောင်ပြူလက်ဝဲနဲ့တောင်ပြူလက်ရစခန်းတွေကိုအေအေရခိုင်တပ်ဖွဲ့ကထိုးစစ်ဆင်တိုက်ခိုက်နေတာပါတောင်ပြူလက်ရစခန်းကိုမနေ့ကညနေ6နာရီလောက်မှာသိမ်းပိုက်နိုင်ခဲ့ပြီးတော့ရန်သူအလောင်းအမြောက်အများနဲ့လက်နက်ခဲယမ်းတွေသိမ်းဆီးရမိတာရှိတယ်လို့စစ်ကောင်စီတပ်ဖွဲ့ဝင်တချို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတာရှိတယ်လို့အေအေအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီကနေ့မနက်ပိုင်းမှာလည်းတောင်ပြူလက်ဝဲစခန်းကိုအေအေတပ်ကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တိုက်ပွဲပြင်းထန်နေတယ်လို့စစ်ကောင်စီတပ်ဖွဲ့ဝင်တချို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထပ်မံထွက်ပြေးလာတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရောက်ရ ेंजर 2ကပြောပါတယ
်တွန်ပြိုလာရာနေတွန်ပြိုလာရာနေကြသောသကန်းနေအပြင်းတင်သူတို့တိုက်ပွဲပြစ်ဒဏ်နဲ့သူတို့မနိုင်လို့ဘင်္ဂလားဖဲကိုဝင်လာတယ်ဘင်္ဂလားဖဲဆိုတော့ဘန်တော်ဘောမျိုးရဲ့ဟိုတွန်ပြိုဘောဘင်္ဂလားဖဲကတွန်ပြိုအေဂူနာပါရာအေကော့စတုံဇေကိုဝင်လာတယ်ဒီကိုဝင်လာတာနဲ့အေးဘင်္ဂလားကဒေသခံတွေကဘီဂျီဘီကိုစတင်ပေးဖို့တာနဲ့ဘီဂျီဘီကသူတို့အေးလာနေတွေသူတို့တင်းချောက်ပြီးတော့သူတို့ကိုအိမ်မှာတင်းချောက်ထားတယ်ပထမတကင်ကစစ်လေးရောက်တော့တက်ပြီးတော့သူတို့စူးစူးပေါင်းဟိုးတာပေါ့အေး60နဲ့ရှိရောက်ဒီဒီမနဲ့အေးလက်စနဲ့တယောက်ရောက်လာတာလို့စတင်ကြတယ်
တိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနယ်စပ်ချန်စီကိုအနီးမှာရှိတဲ့ကျေးရွာတချို့ကဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရတယ်လို့လက်နက်ကြီးကြီးကြားရောက်ပတ်ကွဲခဲ့တာကြောင့်ဒေသခံရွန်ဂျာနှစ်ဦးသေဆုံးခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်။အဲဘင်္ဂလားနိုင်ငံသားလည်းတွေ့ပစ်နေရတယ်။နယ်စပ်တရွာလုံးရွာလုံးကျဒီမှာတိမ်းရှောင်ပြီးတော့နေရတယ
်။ရွာဘင်္ဂလားဘက်ကဇော်လ်ဖိုက်တိုလီနဲ့ဂီလာတိုလီအနီးကပေါ့အဲရွာမှာသူတို့အင်ဂျီဆောင်းထားတာပေါ့ပက်စီရီအေတေရဲအချင်းမှာရိုဟင်ဂျာဝါဂျီတယောက်အသက်65နေပါနောက်ဝါဂျီမတယောက်ဘင်္ဂလားဘက်ကဒေသခံဝါဂျီမအသက်90ကျော်တေဝရရှိသေးတယ်လာနေကြီးကြပြီးတော့အင်တေးမှာကြတာအင်တေးမှာကြတာ
စစ်ကောင်စီကလေကြောင်းကနေပါတိုက်ခိုက်တာကြောင့်ရိုဟင်ဂျာဒုက္ခသည်တွေစိုးရိမ်နေကြတယ်လို့လည်း ရန်ဂျာ2ကပြောပါတယ
်ကျွန်တော်နေရာနဲ့အေဟိုးသာတိုက်ပြဖြစ်တဲ့နေရာနဲ့တမိုင်ဝဲပေါ့မနေရလဲတရားလို့အဲလိုမရဘူးဒီနေ့လဲတော်တော်စိုးရင်နေရာပဲအပြန့်တန်တိုက်တဲ့နောက်ကလေးတွေပါတဲ့ကျောက်တာတွေရှိသေးတယ်အဲ့မှာဒီနေ့မနေလဲအေဟိုးသာပေါ့ခွန်းနာတွေဒီကနေပြီးတော့စစ်တနာတွေထိအပြန့်တန်တိုက်တဲ့နောက်မမဖာကနေရဟန်းရန်နဲ့နာရီဝါလောက်တိုက်တာပေါ့
ဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြောက်ဦးမင်းပြမြို့နယ်တို့မှာလဲစစ်ကောင်စီတပ်စခန်းတွေကိုအေရခိုင်တပ်တော်ကထိုးစစ်ဆင်တိုက်ခိုက်နေပြီးတော့တိုက်ပွဲတွေဒီကနေ့ထိပြင်းထန်နေတာလည်းဖြစ်ပါလေမင်းပြမြို့နယ်မှာဆိုရင်လဲတိုက်ပွဲတွေဇက်တိုက်ပြင်းထန်နေတယ်လို့ဒီကနေ့မနက်ပိုင်းကစစ်ကောင်စီကကြီးရီလေပူပေါင်းတိုက်ခိုက်နေတယ်လို့အနီးနားကဒေသခံတူကပြောပါတယ
်မင်းပြကတော့ကျွန်တော်တို့ဒီတော်တော်ပြင်းပြင်းထန်ထန်ဖြစ်နေတယ်လို့ဟိုသိရတာပေါ့နော်ဒါဟိုစစ်တပ်ကနေဒီနေ့ရေကြောက်ပြဖို့တော်တယ်အမနိညာကလေဒီနေ့အခုချိန်ဒီပေါ်လေအဂျက်ဖိုက်တာရောဒီတက်ခိုင်းရဟိုင်းကိုတိုက်ဆောင်တော့နေရဟိုအချင်း၃၀ကျော်၃၀ဝက်ကျော်တော့ရှိပြီထင်တယ်အခုတောက်လျှောက်တော့လိုက်ပြန်လိုက်တော့လိုက်ပြန်လာအဲ့ဒါအကုန်လုံးကဒီမင်းသားကိုပဲတော့ပြနေရဲ့ဟိုဟာယူဆရပါတော့အဲ့ဒါဒီစားကနေလည်းအဲ့လိုပြောပါလ
ားဒါအပြင်လက်ရှိတိုက်ပွဲပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းမှာတိမ့်နဲ့ချီတဲ့ဒေသခံတွေအိုးအိမ်စွန့်ခွာထွက်ပြေးနေကြရတာပါဒါပြင်ဖုန်းနဲ့အင်တာနက်လိုင်းတွေလည်းပြတ်တောက်နေတယ်လို့စစ်ကောင်စီကကုန်စည်စီးဆင်းမှုနဲ့ကုန်လမ်းရေလမ်းအားလုံးကိုပိတ်ဆို့ထားတာကြောင့်ဒေသခံတွေအခက်ကြုံနေကြရပါတယ်။စစ်ရေးရအသာစီးရနေတဲ့အေအေရခိုင်တပ်တော်အနေနဲ့ရခိုင်ပြည်နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းယာနဲ့ချီတင်ပိုက်ထားနေတယ်လို့ပေါက်တော်နဲ့ချင်းပြည်နယ်ကပလောက်ဝမြို့ကိုလည်းတင်ပိုက်ထားတာဖြစ်ပါတယ်။ဒါပြင်ရခိုင်ပြည်နယ်မှာကြန့်ရှိနေသေးတဲ့စစ်ကောင်စီတပ်စခန်းတွေအားလုံးကိုလည်းဆက်လက်ထိုးစစ်ဆင်တိုက်ခိုက်တင်ပိုက်သွားမှာဖြစ်တယ်လို့အေအေရခိုင်တပ်တော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။
ဒါကတော့စစ်ကောင်စီတပ်ဖွဲ့ဝင်တော်တော်များများအေးအေးရခိုင်တပ်တော်နဲ့အတိုက်ပွဲအပြင်းထန်ဖြစ်ပွားပြီးတော့အရင်းနှီးနဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်ကြတဲ့သတင်းကိုကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီမော့ဆိုမြို့နယ်ကစာတင်ကျောင်းနှစ်ကျောင်းကိုစစ်ကောင်စီကဂျက်လီရင်နဲ့ဘုံကျဲတိုက်ခိုက်တဲ့သတင်းကိုတင်ပြပေးကြပါရစေ။ကရင်နီပြည်လိုဒေသအခေါ်အဲ့ဒီဒေသကယားပြည်နယ်ဒီမော့ဆိုမြို့နယ်ထဲမှာကိုတီကိုထဖွင့်လှစ်ထားတဲ့စာတင်ကျောင်းနှစ်ကျောင်းကိုစစ်ကောင်စီကဂျက်လီရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာကျောင်းသားတွေအပါအဝင်လူဒါဇင်နဲ့ချီပြီးတော့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF နဲ့မြေပြင်ထိသွားပြီးတော့ကြည့်ရှုခဲ့တဲ့ကရင်နီစစ်ဘေးကူညီအဖွဲ့တွေက VOA မြန်မာပိုင်းကိုပြောပါတယ်တိုက်ပွဲနဲ့မဆိုင်မဲနဲ့ကလေးငယ်တွေနဲ့ဒေသခံပြည်သူတွေကိုဒီလိုမျိုးပြစ်မှတ်ထားပြီးတော့လေကြောင်းကနေတိုက်ခိုက်တာကတော့စစ်ရာဇဝတ်မှုကိုဆက်ပြီးတော့ကျူးလွန်နေတာလို့လဲဆိုပါတယ်။သတင်းပေးပို့ချက်ကိုမမတစင်အောင်ပြောပြပေးပါမယ်
။ February 9ရက်ဒီကနေ့မနေ့ပိုင်းမှာဒီမော့ဆိုမြို့နယ်အနောက်ချမ်းဒေါ်စီကြီးရွာစာတင်ကျောင်းနဲ့လွိုင်းနန်းပါကြီးရွာစာတင်ကျောင်းနှစ်ကျောင်းကိုစစ်ကောင်စီဂျက်လီရင်ကဘုံကျဲတိုက်ခိုက်တာကြောင့်ကလေးငယ်အပါအဝင်၅ဦးသေဆုံးပြီးဆရာဆရာမအပါအဝင်20ထက်မနည်းထိခိုက်ဒဏ်ရာရသွားတယ်လို့မြေပြင်ချင်းတွေကသွားကြည့်ခဲ့တဲ့ကီအနီလူခွင့်ရီတီထောင်သူကိုပညာက VW ကိုပြောပါတယ်
အဲ့ဒီမှာကျွန်တော်တို့ကလေး၄ဦးပေါ့နော်ပွဲချင်းပြီးတည်ဆုံသွားတယ်အတက်က73နှစ်ကနေ74နှစ်ဝန်းကျင်ဟိုတားလေးတွေပေါ့နော်သူချင်းတည်ဆုံသွားတယ်ကလေး၄ယောက်အပြင်ကျွန်တော်တို့14ယောက်15ယောက်အထိပေါ့နော်ဂျာနယ်ကလေးတွေလည်းထိခိုက်ဒဏ်ရာရသွားကြတယ်နောက်ပြီးတော့မှလွိုင်းနဖားကျောင်းနဲ့အနီနပေါင်းလို့ကျမှာပုံကျဲတိုက်ခိုက်တဲ့အတွက်ကြောင့်မို့လူကြီးတူတည်ဆုံသွားတယ်နောက်ပြီးတော့ဆရာမဦးလို့ကျွန်တော်ကနူးချဟာတော့ပေါ့နော်တူဦးကတော့ဒဏ်ရာပြင်ထန်တယ်နောက်ပြီးတော့မှရက်ခွေတို့ရက်ခွေတာ25ဦးပေါ့နော်အဲ့ဒီဝန်ကျင်လောက်ထိခိုက်ဒဏ်ရာရရှိပါတယ
်ဒီကြီးရွာတွေကိုလေနဲ့ပုံကျဲတိုက်ခိုက်တဲ့အပြင်လိုက်ကောဘက်ကပါလက်နေကြီးနဲ့6ချက်လောက်ပြစ်ခတ်ခဲ့တယ်လို့ကိုပညာကပြောပါတယ်တိုက်ပွဲဖြစ်ပွားနေတဲ့ဒေသမှာစာတင်ကျောင်းကိုရည်ရွယ်ချက်ရှိရှိလာပြီးတော့ဘုံကျဲတိုက်ခိုက်တာလို့စစ်ဘေးရှောင်ကူညီသူတူကလည်းအခုလိုပြောပါတယ
်စာတင်ကျောင်းမှာကဒီစစ်ဘေးရှောင်ကလေးတွေနဲ့ရွာခံကလေးတွေပဲစာတင်ကြတာပေါ့နော်တိုက်ပွဲလုံးဝမရှိဘူးဗျတိုက်ပွဲ area လည်းမဟုတ်ဘူးနောက်ပြီးတော့စစ်စခန်းတည်နေရလည်းမဟုတ်ဘူးတော်လိုင်းတပ်ဖွဲ့တွေရဲ့အဲဒီစစ်အရှိပြုနေရလည်းမဟုတ်ဘူးစစ်ဆောင်နဲ့ရွာခံတွေပဲရှိတဲ့နေရာဗျလုံကစာတင်နေတဲ့အချိန်မှာလုံကချောင်ချိန်တော့မရလိုက်ဘူးဗျသူတို့ထိုးဆင်းပြီးတော့တခါတည်းကိုဟိုဘုံကိုကျဲချပစ်လိုက်တာစာတင်ကျောင်းရဲ့ရွာခံတို့အားဖြင့်60ရွာခံတို့ပျက်စီးတယ်ဒီနေရံတွေပါပျို့ကုန်တာပေါ့နော်အုပ်နေရံတွေပါပျို့ကုန်တယ်ဗျ
အခုတိုက်ခိုက်ခံရတဲ့ကြေးရွာတွေဟာတိုက်ပွဲကင်းစင်နေနေရဖြစ်တာမို့ရွာသူရွာသားတွေကစစ်ပီးဒုက္ခတွေတွေပါတောင်းနေချီနေထိုင်ကြပါတယ်အခုလိုစစ်ကောင်စီလက်ရောက်တိုက်ခိုက်တာဟာစစ်ပီးဒုက္ခတွေတွေနဲ့ဒေသခံတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့လည်းပြောဆိုကြပါတယ် အာနာသိမ့်ပြည်နောက်ကရင်နီဒေသတစ်ခွေမှာတိုက်ပွဲတွေပြင်းထန်တာကြောင့်ဒေသခံအများစုဟာအိုးရင်ဆွန့်ခွာပြီးလျော်တိမ်းရှောင်နေရပြီးကလေးတွေအတွက်ပညာရေးလဲအဟန့်ဓာရီနဲ့ကြုံနေရပါတယ်။ဒါကြောင့်ကလေးတွေပညာဆက်သင်နိုင်အောင်လို့ CDM လှုပ်ရှားသူတွေနဲ့ဒေသခံတွေကကူတူကိုရအကြောင်းတွေဖွင့်ပြီးဒေသခံကလေးတွေနဲ့စစ်ပေးရှောင်ကလေးတွေအားလုံးကိုပညာသင်ကြားပေးနေပါတယ်။လက်ရှိမှာတိုက်ပွဲဖြစ်ပွားတာမျိုးမရှိတာကြောင့်ဒေတာရင်းစစ်ဆောင်တချို့ခေလုံကြသလိုစာတင်ကျောင်းတွေမှာလည်းကလေးတွေကိုတနိုင်တစ်ပိုင်းသင်ကြားပေးနေတာဖြစ်ပါတယ်။အဲ့ဒီကလေးငယ်တွေစာတင်နေတဲ့အချိန်မှာပြေးချိန်မရဘဲလေနဲ့ပုံကျဲတိုက်ခိုက်ခံရတယ်လို့မြေပြင်စစ်ဆောင်ရေးကူညီနေတဲ့အဖွဲ့တွေက VWE ကိုပြောပါတယ်။ပုံကျဲတိုက်ခိုက်ခံရတဲ့ကြေးရွာတွေဟာလွိုက်ကော်အနောက်တောင်ဘက်ဆန်မိုင်ကျော်အကွာမှာတည်ရှိတာပါ။ငင်းငင်းစွာပညာသင်ကြားတဲ့ကလေးငယ်တွေကိုအခုလိုလာရောက်တိုက်ခိုက်တာဟာနိုင်ငံတကာစီးပင်းစည်းကမ်းတွေချိုးဖောက်တာဖြစ်တယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ခံအေတာဆိုးကအခုလိုပြောပါတယ်
။စာတင်နေတဲ့အချိန်မှာစာတင်ကြောင်းကိုဒါရွေချဲရှိရှိပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်။စည်ရပြစ်မှတ်မဟုတ်တဲ့စာတင်ကြောင်းကိုတိုက်ခိုက်တာဖြစ်တယ်ပေါ့နော်။ကလေးသူငယ်တွေစာတင်ကြားနေတဲ့နေရာကိုတိုက်ခိုက်တာဖြစ်တယ်။ကျောင်းသားကလေးသူငယ်တွေကိုဒါရွေချဲရှိရှိတိုက်ခိုက်တာဖြစ်တယ်။အားကြောင့်မလို့စစ်ကောင်စီကတော့ဒါစီအဆူမူကျူးလုံးတယ်လို့ပဲကျွန်တော်ပြောချင်ပါတယ
်စစ်ကောင်စီတက်တွေဟာကြားပြည်နယ်ဒေသခေါ်ကရင်ပြည်နယ်ဒေသမှာစီရဇွေးမှုဆက်လက်ကျူးလွန်နေပြီးတော့ရဲသားပြည်သူတွေကိုစီးရီးပြစ်မှတ်အသုံးပြုနေတာမို့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ထိထိရောက်ရောက်အရေးယူပေးစီလိုကြောင်းစစ်ဆောင်ရေးကူညီနေတဲ့အဖွဲ့တွေကတောင်းဆိုလိုက်ပါတယ်စစ်ကောင်စီလေးချောင်းတက်ခိုက်မှုနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတုံ့ပြန်မှုရဖို့အတွက်ကြားပြည်နယ်အစိုးရအဖွဲ့ပြောခွင့်ရလူမှုရေးရာဝန်ကြီးဦးအောင်ဝင်းဦးကိုဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်ပိတ်ထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမျိုးလည်းမရှိသေးပါဘူးရှင်
။ကရင်နီကစာတင်ကြောင်းနှစ်ကြောင်းကိုစစ်ကောင်စီကလေးကြောင်းကနေတိုက်ခိုက်တဲ့တရင်မများတစ်စင်းအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကနေ့ကြာရောက်တဲ့ကချင်တော်လိုင်းရေးနေ့မှာ KIO ဥက္ကဋ္ဌတိုက်တွန်းပြောဆိုလိုက်တဲ့သတင်းကိုဆက်ပြီးတင်ပြပေးကြပါမယ်။မြန်မာနိုင်ငံမှာဆရာနာရှင်စနစ်ချုပ်ငင်းပြီးတော့အများလိုလာတဲ့နိုင်ငံသစ်တိဆောက်ရေးအတွက်ဆိုရင်တက်ဆိုင်သူအလုံးပါဝင်တဲ့ဆွေးနွေးပွဲကြီးတစ်ရက်ကျင်းပပြီးတော့တိုက်မင်းဆွေးနွေးဖို့လိုအပ်တယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ဥက္ကဋ္ဌကဒီကနေ့ကြာရောက်တဲ့63နှစ်ပြည့်ကချင်ဒေါ်လာရင်းနေမှာပြောဆိုလိုက်ပါတယ်ဒီသတင်းကိုခင်မောင်စိုးမင်းတင်ပြပေးထားပါတယ
်ဒီကနေ့ကြာရောက်တဲ့63နှစ်ပြည့်ကချင်ဒေါ်လာရင်းနေအထိမ့်မှအခမ်းအနားကို KIO ရုံးခွဲတွေကနယ်မြေဒေသအလိုက်ကျင်းပခဲ့ပြီး KIO ဥက္ကဋ္ဌကသူရဲ့မိန်ကွန်းကိုစာနဲ့ထုတ်ပြန်ခဲ့တယ်လို့ရုတ်တံရိုက်ကူးပြီးပေးပို့တာတွေလည်းရှိခဲ့ပါတယ်။ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘာလာရဲ့မိန်ကွန်းကိုကချင်ဘာသာနဲ့ထုတ်ပြန်ထားတာဖြစ်ပါတယ်။ဒီမိန်ကွန်းပါအရေးကြီးတဲ့အချက်တွေကို KIO ပြန်ကြားရေးတာဝန်ခံပိုမှုကြီးနော်ဘူးကအခုလိုပြောပြပါတယ်
။ကျော်တို့ဥက္ကဋ္ဌကြီးရဲ့မိန်ကွန်းကိုတရားဝင်ဗမာလိုဘာသာပြန်ထားတာတော့မရှိဘူးပေါ့နော်။ဒါပေမဲ့အဲ့ဒါမင်းကွန်ကျေကအရေးကြီးတဲ့အပိုင်းတွေကိုကျွန်တော်တတ်နိုင်ဆုံးပေါ့ကွာအရှင်းပြမယ်ဆိုလို့ရှိရင်တော့စစ်အာဏာရှင်တနည်းချုပ်င်းပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့လူလားတုံ့တနေတဲ့ဒီမိုကရေစီပြည့်ဝတဲ့ဒီနိုင်ငံတော်တည်ကိုပေါ့နော်တည်ဆောက်ဖို့အတွက်လဲသစ္စာရအဖွဲ့အစည်းများအားလုံးပါဝင်တဲ့ဆွေးနွေးပွဲအကြီးအကဲကိုကျင်းပပြီးမှတိုင်ပင်ဆွေးနွေးဖို့လိုအပ်တဲ့အကြောင်းတွေပါပါတယ်။
ဒါအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့နယ်မြေတစ်ခုထဲမှာလှုပ်ရှားတဲ့အခါအချင်းချင်းပုတ်တိုက်မှုတွေရှိတတ်တာကြောင့်ဒါကိုဆွေးနွေးဖြေရှင်းဖို့လိုလားကြောင်းလဲထည့်သွင်းပြောကြားထားပါတယ်။အခြားအချက်တွေအနေနဲ့ကတော့ကချင်တွေလူမျိုးနဲ့နိုင်ငံအကျိုးအတွက်တော်လှန်ရေးလုပ်ငန်းတွေမှာမိမိစန္ဒအလျောက်ပါဝင်ကြဖို့လူမျိုးနဲ့ဒေသကိုအခြေခံတဲ့ပြည်သူစစ်ဖွဲ့စည်းမှုတွေမှာမပါဝင်ကြဖို့နဲ့စစ်ကောင်စီကပြင်ဆင်နေတဲ့ရွေးကောက်ပွဲမှာပတ်သက်တာမျိုးမလုပ်ကြဘူးစတာတွေကိုလည်းထည့်သွင်းပြောကြားခဲ့ကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ဟာ1960ခုနှစ်အောက်တိုဘာ25ရက်နေ့မှာဖွဲ့စည်းခဲ့ပြီးကချင်လွတ်မြောက်ရေးတပ်မတော် KIA ကို1962ခုနှစ်ဖေဖော်ဝါရီလ5ရက်နေ့မှာဖွဲ့စည်းခဲ့တာပါ။ KIA ဖွဲ့စည်းတည်ထောင်တဲ့နေ့ကိုကချင်တော်လှန်ရေးနေ့အဖြစ်သတ်မှတ်ထားတာလည်းဖြစ်ပါတယ်။2024ခုနှစ်နှစ်စံပိုင်းကတော့ KIA ဟာကချင်နဲ့ရှမ်းမြောက်ဒေသကစစ်ကောင်စီတပ်စခန်း20ခန်းကိုသိမ်းယူခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့ကလည်းဖားကန့်မြို့နယ်ရှိနန်းတိန်တပ်စခန်းကိုသိမ်းယူခဲ့ကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။ဖားကန့်မြို့နယ်ပြည်အနမ့်တိန်စခန်းကိုကစနေနေ့တိမ်းတာဖြစ်ပါတယ်
။ နန်တိန်စကန်ကိုပြီးခဲ့တဲ့ဇန်နဝါရီလဆန်းကလေးကထိုးစစ်ဆင်တိုက်ခိုက်နေခဲ့တာဖြစ်ပြီးတလာနီဘာအကြာသိမ်းယူနိုင်ခဲ့တာဖြစ်ပါတယ်နန်တိန်ဒေသခံတွေကတော့ပြီးခဲ့တဲ့လတက်ဆကလေးကတင်းရှောင်ခဲ့ကြပါတယ်ရှမ်းပြည်နယ်တောင်ပိုင်းစီစံမြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်နဲ့ PNA ပအိုးပြည်သူစစ်ပူပေါင်းအဖွဲ့ဟာပအိုးအမျိုးသားလွတ်မြောက်ရေးတပ် PNLA နဲ့မဟာမိတ်ပူပေါင်းအဖွဲ့တို့ကိုဆက်လက်တိုက်ခိုက်နေစေဖြစ်ပါတယ်ဒီကနေ့မှာတော့စီဆိုင်မြို့အနောက်ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေကြောင်းဒေသခံတဦးကပြောပါတယ်အဲ
ဒီတော့အနောက်ဘက်ကမှဖြစ်နေတယ်မကောက်ကတော့မိုင်းဟာကျတော့ဒီမှာဆောင်းလို့ပြည်မနေ့လည်းဖြစ်တယ်ရေရနဝဲတယ်ဟောကတိုက်ပွဲလည်းနေနေတယ်များ
စီဆိုင်မြို့အတွင်းတိုက်ပွဲတွေဟာဇန်နဝါရီလ22ရက်နေ့ကစတင်ဖြစ်ပွားခဲ့ပြီးစီဆိုင်မြို့ကို PNLA တပ်ဖွဲ့ကထိန်းချုပ်ထားပါတယ်စစ်ကောင်စီဘက်ကတော့စီဆိုင်တိုက်ပွဲနဲ့ပတ်သက်ပြီးသတင်းထုတ်ပြန်ထားတာမတွေ့ရသေးပါဘူးခင်ဗျာ
ကိုခင်မောင်စိုးမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်လာအိုနိုင်ငံကမဲခေါင်မြေကြောင်းပေါ်ကရေဂါရာတိဆောက်လို့လာအိုနိုင်ငံလွမ်ပရာဘန်မြို့ကကုလသမဂ္ဂကနေကမ္ဘာအမွေအနှစ်ဖြစ်တဲ့သတ်မှတ်ထားတဲ့နေရာကိုထိခိုက်လာနိုင်ပွဲရှိပါတယ် AB သတင်းဆောင်မကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြပေးပါမယ
်လာအိုနိုင်ငံကလွမ်ပရာဘန်မြို့ခေါင်းကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာရှိအောင်အမွေအနှစ်အဖြစ်သတ်မှတ်ထားတာဖြစ်ပါတယ်လာအိုနိုင်ငံကိုလာကြတဲ့ကမ္ဘာလက်ခီးသွားတွေဟာအိမ်မှာရှိတဲ့ဖူစီတောင်ကုန်းပေါ်ကနေလာအိုနဲ့ကိုလိုနီခေတ်ပြီးသူကလက်ရည်နဲ့ပြည့်နေတဲ့လွမ်ပရာဘန်မြို့ခေါင်းကိုနောက်ခံထားပြီးတော့ဓာတ်ပုံတွေရိုက်ချတာပါခြေတော်အားဆရဲ့အရှိဆုံးမြစ်ဖြစ်တဲ့မဲခေါင်မြစ်ဟာဒီလွမ်ပရာဘန်မြို့ခေါင်းကိုဖြတ်ပြီးတော့စီးဆင်းတာပါဒါပေမဲ့လွမ်ပရာဘန်မြို့ရဲ့မြစ်အထက်ပိုင်း15မိုင်အကွာမှာစောက်လုံနေတဲ့ရေခါတာစီမံကိန်းကြောင့်လွမ်ပရာဘန်မြို့ကိုကွာရှီအောင်မွေနေဖြစ်သတ်မှတ်ထားတာကိုဆုံးရှုံးရမယ့်အခြေအနေနဲ့ကြုံလာနေရပါတယ်လွန်ပရာဘန်ရေကာတာဟာလာအိုဆူယကမဲခေါင်မြေကြောင်းတစ်လျှောက်ဒေါ်လာဘီလီယံပေါင်းများစွာအကုန်ကျခံတည်ဆောက်မဲ့ရေကာတာစီမံကိန်းတွေရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ဒေသနဲ့ပတ်သက်ပြီးတော့ UNESCO အဖွဲ့ကလာမယ့်ဇူလိုင်လကျရင်အိန္ဒိယနိုင်ငံနယူးဒေလီမြို့မှာကျင်းပမယ့်အစည်းအဝေးတွေအတွင်းဆွေးနွေးသားကြဖို့ရှိပေမဲ့အခုလောလောဆယ်မှာတော့ရေကာတာတည်ဆောက်ရေးလုပ်ငန်းတွေကဆက်ပြီးတော့လုပ်နေတာဖြစ်ပါတယ်။ရေကာတာတည်ဆောက်ရေးလုပ်ငန်းတွေကြောင့်မြေကြောင်းတစ်လျှောက်မှာတော့မြေတုရာတွေအများပြားရှိလာသလိုရေကာတာရဲ့အောက်ခြေဖောင်ဒေးရှင်းတည်ဆောက်ဖို့အတွက်မြေထဲကိုကြောက်တုံးတွေချတာကြီးလည်းလှုပ်လာနေပါတယ်ရေကာတာကြီးတိဆောက်ပြီးစီးသွားတဲ့အချိန်မှာတော့အိမ်သားမှာရှိတဲ့ကြေးရွာပေါင်း20နဲ့မိသားစု500လောက်ကသူတို့ရဲ့အိုးအိမ်တွေကိုဆုံးရှုံးကြမှာဖြစ်ပါတယ်မင်းကောင်မိသားတို့ရှောက်မှာတိဆောက်ထားတဲ့ရေကာတာတွေကြောင့်မြေတွေမြင့်တက်လာတဲ့အတွက်ဒေသခံတွေဟာငိုမူလနေရာကနေတခြားနေရာတွေကိုပြောင်းရွှေ့နေထိုင်နေရပြီးတော့ထိခိုက်မှုတွေရှိလာနေတယ်လို့ကမ္ဘာလက်ခီးတွေတွေကိုဆက်လီတွေနဲ့လိုက်ဖို့ပေးနေတဲ့အသက်38နှစ်အရွယ်ဆွန်ဖုံးကပြောပါတယ
် It's very very high liver.And after the dam, people
change. ရေကအတော်လေးကိုမြင့်တက်လာတယ်။ရေကာတာကြီးပြီးသွားတဲ့အခါမှာလူတွေရဲ့ဘဝတွေကပြောင်းလဲသွားမယ်။မြေရေကအရန်မြင့်တက်လာတာကြောင့်မြေကျောင်းတစ်လျှောက်ကရွာတွေမှာနေနေရတဲ့သူတွေဟာတောင်ပေါ်အမြင့်ပိုင်းဒေသတွေမှာသွားနေရမှာဖြစ်ပါတယ
်။လွန်ပရာဝဲမြို့နဲ့ရေကာတာကြားကမဲခေါင်မြေကျောင်းတစ်လျှောက်မှာတော့လေတွေနဲ့ငါးဖမ်းသူတွေအနည်းငယ်တော့ရှိတော့ပဲဖြစ်ပါတယ်။လွန်ပရာဘန်မြို့ကိုဆက်လီတွေနဲ့ခီးသွားရတာကိုဒေသခံတွေရောကဘာလဲခီးသွားတွေပါအလုံးသဘောကျကြပြီးတော့အခုခါမှာတော့ဒီရေကာတာစီမံကိန်းကြောင့်ရေကြောင်းခီးစဉ်တွေလည်းဆက်ပြေးဆွဲနိုင်တော့မှာမဟုတ်ပါဘူးအဲ့ဒီစားဘတ်ကားနဲ့မြို့ထဲကနေဖြတ်ပြီးတော့သွားရနိုင်ခြင်းရှိတယ်လို့ဝါရှင်တန်ခြေစိုက်စတီမ်ဆန်စင်တာရဲ့အရှိတောင်အားစဒေသရေဆွမ်းရည်နဲ့ရေရှည်စီမံကိန်းဆိုင်ရာညွှန်ကြားရေးမှူး Brian Ayler ကပြောပါတယ
် That dam will ruin that experienceFor locals and tourists alike because you'll no longer be able to
ဒီရေကာတာကဒေသခံတွေနဲ့ကဘာလက်ခီးသွားတွေရဲ့အတွေ့အကြုံတွေကိုဖျက်ဆီးပစ်လိုက်မှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ခမရအနေနဲ့အဲ့ဒီကိုသွားမယ်ဆိုရင်ပထမဆုံးရေကာတာမှာအရင်ဆင်းပြီးရင်မြို့ဟောင်းကနေဘတ်ကားနဲ့ဖြတ်ပြီးတော့သွားမှအဲ့ဒီလိုမသွားရင်မရတော့ပါဘူး။အဲ့ဒီတော့ကုလသမဂ္ဂအမွေအနှစ်ဖြစ်သတ်မှတ်ထားတဲ့နေရာကိုအရင်ဆုံးမရောက်ဘဲကြီးမားပြီးတော့ကြည့်ရအလွန်ဆိုတဲ့ရေကာတာကြီးကိုအရင်ဆုံးတွေ့ရမှာဖြစ်ပါတယ်။
လောင်နိုင်ငံမြောက်ပိုင်းကတောင်တန်းနေရာမှာရှိတဲ့လွန်ပရာဘန်မြို့ဟာ14ရာစုကနေ16ရာစုကြားလောင်နိုင်ငံရဲ့မြို့တော်ဖြစ်ခဲ့ပြီးတော့အဲ့နောက်ပိုင်းမှာမှဗီယန်ချင်းမြို့ကိုမြို့တော်အဖြစ်ပြောင်းလဲခဲ့တာပါလွန်ပရာဘန်မြို့ရဲ့တမိုင်းဝင်ရှေးဟောင်းနေရာမှာတော့တမိုင်းအမွေနဲ့ယဉ်ကျေးမှုလက်ရာတွေကိုကြီးပို့လာကြတဲ့ကဘာလက်ခီးတွေအများပြားလာရောက်ဓာတ်ပုံရိုက်ကြတဲ့ရန်တောင်ဘုရားကျောင်းလိုမျိုးဗုဒ္ဓဘာသာဘုရားကျောင်းတွေအများပြားရှိတာပါလွန်ပရာဘန်မြို့ကိုဖျက်ပြီးတော့စီးတဲ့မဲခေါင်မြို့ကျောင်းတစ်လျှောက်မှာလဲခီးသွားတဲ့တော်များများဟာ စက်လီတွေနဲ့မြေကြောင်းတွင်လှည့်လည်သွားလာကြီးရှုကြတာဖြစ်ပါတယ်။ဒီကရာဆောက်လေလုပ်ငန်းတွေကအတန်တွေကိုလွန်ပရာဘန်မြို့ကနေအခုလောလောဆယ်မှာကြားကျင်မှာကြားနိုင်ပေမဲ့ဒီရေကာတာဆောက်လို့ရလုပ်ငန်းကြောင့်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေကတော့အရင်ကထက်ပိုနီးလာနေပြီးတော့ဘယ်လိုမှပြန်ပြောင်းလဲလို့မရနိုင်တဲ့ထိခိုက်မှုတွေဖြစ်လာနိုင်တယ်ဆိုပြီးချိန်ကြောက်နေပါတယ်ခင်ဗျာ
။မဲကောင်မြစ်ပေါ်မှာလာအိုကရေကာတာတိဆောက်တဲ့ဟာနဲ့ပတ်သက်ပြီးတော့ထိခိုက်နိုင်တဲ့အခြေအနေတွေကိုကိုရနိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာညသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြာခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့တွေ့ဆုံမေးမြန်းခန်းစီးပွားရေးခန္ဓာလူမှုရှုခင်းအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။view မြန်မာပိုင်း youtube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်မင်္ဂလာညချမ်းပါတော်ရရှင်များရှင် voa မြန်မာပိုင်းရဲ့2024ခုနှစ်ဖေဖော်ဝါရီလ5ရက်တနင်္လာညချမ်းအတန်လွင့်အစည်းအဝေးတွေကိုအမေရိကန်ပြည်ထောင်စု washington dc မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့ထုတ်လွှင့်ပေးနေကြအပတ်စဉ်ခန္ဓာတွေဖြစ်တဲ့စီးပွားရေးခန္ဓာနဲ့လူမှုရှုခင်းအစည်းအဝေးကိုတင်ဆက်ပေးဖို့ရှိပါတယ်အရင်ဆုံးတော့တွေ့ဆုံမေးမြန်းခန်းအစည်းအဝေးကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလာတာ၃နှစ်ကြာလာတဲ့အချိန်မှာတော့ကုလသမဂ္ဂမျက်နှာစာမှာစစ်တပ်ရဲ့အတန်အစားပြည်သူတွေရဲ့အတန်ကိုကိုးစားပြုမှုဆက်ပြီးတော့လှုပ်ဆောင်နိုင်သေးတယ်ပေမဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုနိုင်ငံအသီးသီးကနေပြီးတော့အစိုးရအဖြစ်နဲ့သတ်မှတ်နိုင်မှုတိုးလှုပ်ဖို့လိုသေးတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာဝန်ကြီးဦးကျော်မိုးထွန်းကပြောဆိုလိုက်ပါတယ်စီအနာသိန်း၃နှစ်ပြည့်နှစ်ပတ်လည်အထူးစီစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကမဲ့ဤတန်စင်က Zoom ကနေတဆင့်တမတ်ကြီးဦးကျော်မိုးထွန်းကိုဆက်သွယ်ပေးမြန်းထားပါဗျ
။မင်္ဂလာပါရှင်။မင်္ဂလာပါတမတ်ကြီးဦးကျော်မိုးထွန်းရှင်။အခုလို VOA ကိုအချိန်ပေးပြီးတော့ဖြည့်ကြားပေးရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။ဟုတ်ကဲ့ပါရှင်။အခု February 1ရက်နေ့ဆိုလို့ရှိရင်တော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာက၃နှစ်ပြည့်သွားပြီဖြစ်ပါတယ်။ဒီလိုမျိုးအာဏာသိမ်းကို၃နှစ်ကြာလာတဲ့အချိန်မှာကုလသမဂ္ဂမျက်နှာစာမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့တိုးတက်အောင်မြင်ခဲ့တာတွေနောက်ပြီးတော့မလုံနိုင်ခဲ့တဲ့အချက်တွေမလုံနိုင်သေးတဲ့အချက်လက်တွေအကြောင်းကိုထောက်ပြပြီးတော့ရှင်းပြပေးပါရှင်
။ဟိုကျွန်တော်ဒီဘက်အပိုင်းအနေနဲ့ပေါ့နော်ဟိုဒီ New York ဘက်အပိုင်းအနေနဲ့အဲကျွန်တော် focus လုပ်ပြီးတော့ပြောရတယ်ဆိုရင်တော့ပေါ့နော်ကျွန်တော်တို့ဒီအာစစ်အတက်ကအာနာသိမ့်ပြီးဟိုကျွန်တော်အနေနဲ့ဒီ CDM လုပ်တဲ့ဥစ္စာကကို expose လုပ်တဲ့ဥစ္စာက February 26ရက်နေ့အဲနောက်ပိုင်းညအစပြီတော့ဗောနော်ကျွန်တော်တို့ဟို NUG အနေနဲ့လည်းအဲတောက်လျှောက်ဗောနော်ကျွန်တော်တို့ဟိုပြောနေတာလည်းရှိတယ်ကျွန်တော်ဒီဘက်မှာလည်းပြောနေတာရှိတယ်ဗောနော်ဒီကုလသမဂ္ဂမျက်နှာစာမှာဒီစစ်တပ်အနေနဲ့လုံးဝဗောနော်ကိုစားပြုခွင့်မရဖို့အတွက်ကိုဒါအအဓိကဆောင်ရွက်တဲ့အဲဥစ္စာလည်းကျွန်တော်ရည်မှန်းချက်တစ်ခုထဲမှာအဓိကပါတယ်ဟိုတစ်ချိန်တည်းမှာပဲဗောနော်ကျွန်တော်တို့ဟိုပြည်သူတွေရဲ့အတန်ကိုဟိုတက်နိုင်တဲ့နိုင်ငံတကာအတိုင်းအဝန်ကြားအောင်ဆိုတဲ့ဥစ္စာလဲအဲကျွန်တော်တို့အဓိကရည်ရွယ်ချက်အဓိကလှုပ်ဆောင်ချက်ထဲမှာပါတယ်ပေါ့နော်။ဒါကြောင့်အဲ့ဒီအချက်နဲ့ချက်အနေနဲ့ပြန်ကြည့်ပေါ့နော်။အခုထိတော့ဒီကုလသမဂ္ဂမျက်နှာစာမှာတော့စစ်တပ်အနေနဲ့ဘယ်လိုမှကိုစားပြုခွင့်မရဘူးဆိုတဲ့ဥစ္စာတော့ဒါအားလုံးသိတဲ့အတိုင်းပေါ့နော်။ကျွန်တော်ဟိုထပ်ရှင်းပြစရာမလိုအောင်ရှင်းပါတယ်။အဲနောက်တစ်ခုကတော့ကျွန်တော်တို့ဟိုပြည်သူတွေရဲ့အတန်ပေါ့နော်ပြည်သူတွေရဲ့ဆန္ဒကိုနိုင်ငံတကာအတိုင်းအဝန်ကကြားအောင်ဆိုတဲ့ဥစ္စာပေါ့နော်တက်နိုင်သမျှတော့ပေါ့နော်ရတဲ့အခြေအနေတွေရတဲ့အခွင့်အရေးတွေကိုအသုံးပြုပြီးတော့ကျွန်တော်တို့နိုင်ငံတကာကိုအသိပေးနေတဲ့ဥစ္စာလည်းအတိုင်းအတာတစ်ခုထိတော့သူတို့တွေကြားတယ်လို့တော့ကျွန်တော်သုံးသပ်တယ်ဒါပေမဲ့ကြားပြီးတော့ပေါ့နော်ဘယ်အတိုင်းအတာထိသူတို့ကျွန်တော်တို့ကြားတဲ့ကျွန်တော်တို့ပြောတဲ့အချက်လက်တွေပေါ့အခြေပြုပြီးတော့ဘယ်လောက်ထိထိရောက်တဲ့အရေးယူမှုဆောင်ရွက်လဲဆိုတဲ့ဥစ္စာတော့ဒါ stay မိကုန်းထုတ်စရာတော့ရှိနေပါတယ်ပေါ့နော်အဲနောက်တစ်ခုကကြတော့ကျွန်တော်တို့ဒီ NUG နေ NUG ပေါ့နိုင်ငံတကာကအသီးမှတ်ပြုနိုင်အောင်ဆောင်ရွက်တဲ့ဥစ္စာလေပေါ့နော်ဒါကတော့အားလုံးပေါ့နော်ဟိုအားမလို့အားမရဖြစ်တဲ့အဓိကအချက်တစ်ခုတည်းမှာလည်းအခုထိပါနေတဲ့ဥစ္စာပေါ့နော်တချို့နိုင်ငံတွေကြတော့လေအဲ NUG နဲ့ထိတွေ့တယ် NUG နဲ့ပြောဆိုတယ်အဲဒါပေမဲ့ခုနကပြောတယ်လို့ဒီအတိမတ်ပြုဖို့အခမ်းကဏ္ဍရောက်ရင်တော့သူတို့တွေရဲ့ပြည်ရင်းဥပဒေတွေကိုကိုးကားပြီးတော့ပေါ့နော်သူတို့တွေမလုံနိုင်သေးတဲ့ဥစ္စာလေးတွေကိုသူတို့ရှင်းပြတဲ့ဥစ္စာရှိတယ်ပေါ့နော်တချို့နိုင်ငံတွေလည်းဒါတွေကိုသိရှင်းမရှင်းပြခြင်းမပြုတော့ဘဲနဲ့အဲသူတို့ထိတွေ့မှုပေါ့နော်လက်တွေ့ကြတဲ့ထိတွေ့မှုတွေလက်တွေ့ကြတဲ့ ဆက်ဆံမှုတွေနဲ့သူလုပ်နေတဲ့နိုင်ငံတွေလည်းအများကြီးရှိတယ်ပေါ့နော်ဒါကြောင့်ဒီအနေထားနဲ့ပတ်သက်ရင်တော့ကျွန်တော်တို့ 100% ဟိုပေါ့နော်ကိုကျဉ်းတ်မှုမရှိတော့လည်းပဲဒါပေမဲ့အဲထိတွေ့မှုတွေအဲကျွန်တော်တို့ပြည်သူတွေရဲ့လိုလားချက်တွေကိုပြောကြားနိုင်တဲ့ channel တွေရှိနေတဲ့အတွက်ကြောင့်ပေါ့နော်ဒါလည်းတိုင်းတာတစ်ခုထိတော့ကျွန်တော်လှုပ်ဆောင်နိုင်သေးတယ်ဆိုတဲ့ဥစ္စာတော့အကြံပြင်းတော့ဟောပြောလို့ရပါတယ
်ဟုတ်ကဲ့တမန်ကြီးဦးကျော်မိုးထွန်းကဒီကုလသမဂ္ဂမှာစစ်ကောင်စီအစိုးရကိုကိုးစားမပြုဘူးဆိုပြီးတော့ကြေညာထားတယ်နောက်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ရောဒီတမန်ကြီးနေနဲ့ကုလသမဂ္ဂမှာတင်သွင်းမဲ့အဆိုပြုမဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးတိုင်ပင်ထားတာတွေရှိပါလားနောက်ပြီးတော့ဒီရှေ့ဆက်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ပြောပြပေးပါရှင
်ကျွန်တော်တို့အနေနဲ့တော့ပေါ့နော်ဒါပြည်သူကိုကိုးစားပြုတဲ့အစိုးရဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒါကြောင့်ပြည်သူကိုအစိုးရပြုတဲ့အစိုးရကိုဟိုကျွန်တော်တို့အနေနဲ့ပေါ့နော်ဒီ NUG ပြည်သူတွေကိုကိုးစားပြုတဲ့ NUG အစိုးရကိုနိုင်ငံတကာကအတိမတ်ပြုလာအောင်တော့ကျွန်တော်တို့အမြဲတမ်းပေါ့နော်စ조사ဆောင်ရွက်နေတဲ့ဥစ္စာထိတွေ့ပြောကြားတဲ့အခါတွေမှာပေါ့နော် NUG ရဲ့လှုပ်ဆောင်ချက်တွေပြည်သူတွေရဲ့လှုပ်ဆောင်ချက်တွေတိုင်းရင်းသားအဖွဲ့အစည်းတွေလှုပ်ဆောင်ချက်တွေကိုတော့ပေါ့နော်ကျွန်တော်ဒီဘက်မျက်နှာစာမှာတော့ရရင်ရတယ်လို့ကျွန်တော်တို့ပြောကြားတဲ့ဥစ္စာရှိပါတယ်။ဒါကြောင့်ခုနအရှိမပြောခဲ့တယ်လို့ပေါ့နော်တချို့ဥစ္စာတွေလည်းသူတို့အဲကျွန်တော်တို့ပြောဆိုနေတဲ့နိုင်ငံတွေရဲ့အဲသူတို့ရဲ့ပြည်တွင်းဥပဒေတွေသူတို့ရဲ့စီးမင်းတွေသူတို့ရဲ့မူဝါဒတွေရပေါ့နော်တချို့ဥစ္စာတွေမှာဟိုလှုပ်ဆောင်သင့်တယ်လို့ဟိုယူဆတော့လဲပေါ့နော်လှုပ်ဆောင်လို့မရသေးတဲ့အခက်အခဲလေးတွေရှိနေတယ်ဆိုတဲ့ဥစ္စာတော့ကျွန်တော်တို့တွေ့ရပါတယ်ဒါကြောင့်မလို့ဟိုဟိုဆောက်ဟိုဒီပြည်သူအစိုးရမျိုးသားညီညွတ်ရေးအစိုးရပေါ့နိုင်ငံတကာကအတိမတ်ပြုတဲ့အခက်အခဲမှာဘာဖြစ်ပြောအတိုင်းအတာတစ်ခုဒီကန့်သက်ချက်တွေရှိနေသေးတယ်ဆိုတော့ရှိနေသေးတဲ့အချိန်မှာပဲပေါ့နော်ကျွန်တော်တို့အနေနဲ့ဒီနိုင်ငံတကာကနေပြီးတော့ဒီအမျိုးသားညီညွတ်ရေးအစိုးရကိုပို့ပို့ပြီးတော့ထိတွေ့လာအောင်ပို့ပို့ပြီးတော့ပေါ့နော်ဆက်ဆံမှုတွေပို့တိုးတိုးလာအောင်တော့ပေါ့နော်ကျွန်တော်တို့အမြဲတမ်းတော့ဟိုပြောဆိုတဲ့အခါတွေမှာအာကျွန်တော်တို့ဟိုဆွေးနွေးတဲ့အခါတွေမှာတော့ဒါကိုအလေးထားပြီးတော့ကျွန်တော်တို့ပြောဆိုတဲ့ဥစ္စာမျိုးတော့ရှိပါတယ်ဒါကြောင့်ခုနပြောလို့ကျွန်တော်တို့အနေနဲ့အားလုံးကိုကျွန်တော်တို့တိုက်တွန်းတဲ့ဥစ္စာ all relevant stakeholders နဲ့ထိတွေ့ပါဆိုတဲ့ဥစ္စာကိုပြောတယ်ပေါ့နော်ဒါကတော့ကျွန်တော်တို့ NUG နဲ့ထိတွေ့ဖို့ပြောတဲ့အချိန်မှာပဲကျွန်တော်တို့တိုင်းတာတော်လိုင်းအဖွဲ့အစည်းတွေအဲနောက်ပြီးတော့ကျွန်တော်တို့မှာလဲပေါ့နော်ဒါအဲပြည်သူတွေကနေပြီးတော့အားလုံးဝိုင်းဝန်းဆောင်ရွက်နေတဲ့ဒီတော်လိုင်းရေးဖြစ်တဲ့အတွက်ကြောင့်ပေါ့နော်အာဒီသက်ဆိုင်သူတွေရဲ့အတန်အားလုံးကအရေးကြီးပါတယ်ဒါကြောင့်မို့လို့ပေါ့နော် CSO တို့ NGO တို့နောက်ပြီးတော့သူအခွင့်အရေးအသီးသီးကလူတွေကိုနဲ့လေပေါ့နော်ထိတွေ့ပြောကြားခြင်းဟာဘာပြောကျွန်တော်တို့ရဲ့အခြေအနေမြန်မာနိုင်ငံရဲ့ဖြစ်ပေါ်နေတဲ့အခြေအနေကိုပို့ပြီးတော့ရှင်းရှင်းလင်းလင်းသိနိုင်တဲ့အတွက်ကြောင့်ပေါ့နော်အဲ့လိုမျိုးတော့ကျွန်တော်တို့ဒီဘက်မှာတွေ့ဆုံမှုတွေမှာတော့အဲ့လိုမျိုးတိုက်တွန်းပြောကြားတဲ့ဥစ္စာရှိပါတယ
်ဟုတ်ကဲ့ပါရှင်အခုလိုမျိုးဒီစစ်တပ်ကအာဏာသိမ်းတာ3နှစ်ကြာလာတဲ့အချိန်မှာအပြောင်းလဲလေအများကြီးရှိပါတယ်အဲ့မှာဒီပြီးခဲ့တဲ့လပိုင်းတွေအတွင်းမှာတစ်တုံညာနှစ်ကွန်းစစ်စင်ရဲ့အပါအဝင်တိုင်းဒေသတော်လိုင်းရေးအဖွဲ့တွေကလည်းတိုက်ခိုက်မှုတွေရှိရနေပြီးတော့စစ်ကောင်စီတပ်စခန်းတွေကိုပြန်ပြီးတော့သိမ်းပိုက်တာတွေလည်းရှိပါတယ်ဒီလိုအခြေအနေမျိုးကိုကြည့်လို့ရှိရင်စစ်ကောင်စီကဒီမြန်မာနိုင်ငံကိုထိန်းချုပ်နိုင်တဲ့အနေအထားကဘယ်လိုမျိုးရှိရလို့မြင်ပါလဲနောက်ပြီးတော့ဒီရှေ့ဆက်မှာတော်လိုင်းအလန်းနေပြီလားပေါ့ဒီအောင်မြင်မှုကိုတော်လိုင်းအောင်မြင်ဖို့အလန်းနေပြီလားဆိုတာကိုသုံးသပ်ပြပါရှင်
ကျွန်တော်တို့တွေအများနဲ့ပြောတဲ့ဥစ္စာရှိပါတော့เนาะကျွန်တော်တို့ပြည်သူတွေကဒီ2021 February မှာဒီကျွန်တော်တို့ဒေါ်လာရေးကိုစဆောင်ရွက်တဲ့အခါမှာပေါ့เนาะငြိမ်းချမ်းစွာကျွန်တော်တို့ရဲ့ဟိုပေါ့เนาะဒီမိုကရေစီပြန်လည်ရရှိဖို့ကျွန်တော်တို့ပြည်သူအာဏာပြည်သူထံပြန်လည်ရရှိဖို့ဆိုတဲ့ဥစ္စာကိုကျွန်တော်တို့ငြိမ်းချမ်းအဲကျွန်တော်တောင်းဆိုခဲ့တဲ့ဥစ္စာရှိတယ်ဒါပေမဲ့ငြိမ်းချမ်းစွာတောင်းဆိုရဲ့ဥစ္စာတွေကိုစစ်တပ်ကနေပြီးတော့ပေါ့เนาะဒီအပြစ်မဲ့သူတွေကိုခေါင်းကိုတက်တဲ့ချိန်ကြီးပြစ်ခတ်တာဒီမတရားအကြမ်းဖက်တင်နှင်းတဲ့ဥစ္စာတွေဆောင်ရွက်ခဲ့တဲ့အတွက်ကြောင့်ပေါ့နော်မတက်တာလို့ကျွန်တော်ပြည်သူတွေအနေနဲ့ကိုကာကွယ်ဖို့ကိုယ့်ရဲ့အတိုင်းအဝန်းကိုကာကွယ်ဖို့အတွက်ကိုပေါ့နော်ဟောကျွန်တော်တို့ဒီဒေါ်လာရေးကိုကျွန်တော်တို့ပေါ့နော်ဆင်နွှဲခဲ့ရတဲ့ဥစ္စာရှိတယ်ဆင်နွှဲနေရတဲ့ဥစ္စာရှိတယ်ပေါ့နော်ဟောဒါကြောင့်မို့လို့ဟိုကျွန်တော်တို့အနေနဲ့တုံညာဆခဲ့ရတဲ့ဥစ္စာတွေဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီ3နှစ်တာခီးအတွင်းမှာပြည်သူတွေရဲ့ဒီအောင်မြင်မှုကပေါ့နော်မြင်မှားထင်ထင်မြင်တွေ့ရတယ်လို့တော့ကျွန်တော်တို့အဖြစ်ပြောလို့ရပါတယ်နောက်ပြီးတော့အထူးသဖြင့်ပေါ့နော်ကျွန်တော်တို့ ပြည်သူတွေအဲဘောနော်ပြည်သူတွေဂျားလို့ကျွန်တော်တို့ပြောရင်ဟိုကျွန်တော်တို့ဒီတိုင်းရင်းသားအဖွဲ့အစည်းတွေနဲ့အဲကျွန်တော်တို့ NUG အဲကျွန်တော်တို့ PDF အားလုံးပေါ့နော်ဂျားမှာပူးပေါင်းဆောင်ရွက်မှုတွေကပို့ပြီးတော့ဟိုအခြေပိုခိုင်လာတယ်ပို့ပြီးတော့ပိုအရှိန်ပိုမြင့်လာတယ်ပေါ့နော်ဒါကြောင့်အခုလိုမျိုးဟိုဒီ၃နှစ်တာကာလအတွင်းမှာကျွန်တော်တို့ပြည်သူတွေကျွန်တော်တို့ဟို PDF တွေကျွန်တော်တို့ NUG တွေအဲအထူးသဖြင့်ကျွန်တော်တို့ EAO တွေရဲ့ဒီနေမြေထိန်းချုပ်နိုင်မှုပါပေါ့နော်ပို့ပြီးတော့ထင်ရှားလာတယ်ပို့ပြီးတော့မြင်တွေ့လာတယ်ဆိုတဲ့ဥစ္စာတွေကအရန်ထင်ရှားပါတယ်ဒါကြောင့်ဒီတချို့ပေါ့နော်လေးလာသူတွေအနေနဲ့ပြောတဲ့ဥစ္စာကစစ်တပ်ကသူတို့ထိန်းချုပ်နိုင်တဲ့နေရာဆိုလို့20ရာခိုင်နှုန်းကျော်ပေါ့နော်အဲ30ရာခိုင်နှုန်းအောက်မှာပဲရှိတော့တယ်ဆိုတဲ့ဥစ္စာကိုဒါမနစ်ကတည်းကပြောလာတဲ့ဥစ္စာပေါ့နော်အဲဆိုအထူးသဖြင့်အခုဟို1027ပေါ့နော်ကျွန်တော်တို့လွယ်လွယ်ခေါ် 1027 operation နောက်ပိုင်းမှာဆိုရင်တော့ပိုတော့ဆိုးလာတဲ့အနေထားရှိတယ်လို့တော့ကျွန်တော်မြင်ပါတယ်ပိုဆိုးလာတယ်လို့ကျွန်တော်တို့ပြောတဲ့ဥစ္စာစစ်တပ်အနေနဲ့သူငင်းမြေထိန်းချုပ်နိုင်မှုကိုပြောတာပါအမှကျွန်တော်တို့ပြည်သူတွေအတွက်နေမြေထိန်းချုပ်နိုင်မှုကတော့ပို့ပြီးတော့တိုးလာတယ်။ကောင်းတဲ့အလားအလာတွေပို့ဖြစ်လာတယ်လို့တော့ကျွန်တော်တို့ပြောလို့ရပါတယ်။ဒါကြောင့်စစ်တပ်ရဲ့ဟိုပေါ့နော်ထိန်းချုပ်နိုင်မှုနေမြေဖြစ်တဲ့လို့ဟိုလွတ်လွတ်လပ်လှုပ်ဆောင်နိုင်မှုနေမြေကတော့တဖြည်းဖြည်းနဲ့ကျင်းကျင်းလာတယ်ဆိုတဲ့ဥစ္စာမျိုးတော့ကျွန်တော်တို့ဟိုပြောလို့ရပါတယ်။ဆိုတော့အရန်ဟိုပေါ့နော်ဒီစစ်တပ်အနေနဲ့တော်တော်လေးကိုသူတို့နေမြေအရန်ကို squeeze ဖြစ်လာတယ်အဲညော့နေလာတယ်ဆိုတဲ့ဥစ္စာကတော့အရန်ထင်ရှားပါတယ်အထူးသဖြင့်အဲကျွန်တော်ခုနပြောလို့ပေါ့နော် 1027 operation နောက်ပိုင်းဆိုရင်သူတို့ရဲ့စစ်စခန်းတွေကိုအများကြီးသူတို့လက်လျှော့ခဲ့ရတယ်အဲတချို့တွေပေါ့နော်ဗိုလ်မှူးချုပ် level တွေအထိအဲသူတို့ဟိုစလက်နက်ချခဲ့ရတဲ့ဥစ္စာတွေထွက်ပြေးနေရတဲ့ဥစ္စာတွေပေါ့နော်အထူးသဖြင့်လက်နက်ကြီးတွေအများကြီးကိုလည်းပေါ့နော်ကျွန်တော်တို့ဒီတိုင်းသားအဖွဲ့အစည်းတွေအနေနဲ့ဟိုရယူနိုင်ခဲ့တဲ့ဥစ္စာတွေကဒါစစ်တပ်ရဲ့လုံဆောင်နိုင်မှုစွမ်းအားလုံးဝမရှိဘူးဆိုတဲ့ဥစ္စာကိုအပြည့်အဝပြနေပါစစ်တပ်ကအချိန်မီပြိုကွဲသွားနိုင်တယ်အဲပြိုကျသွားနိုင်တယ်အနေထားရှိတယ်ဆိုတဲ့ဥစ္စာကိုလေးလာသုံးသက်ပြီးကတကယ်ကိုပြောဆိုနေကြပါတယ်ပေါ့ဒီစစ်တပ်ရဲ့ပေါ့နော်လုံဆောင်နိုင်မှုဟိုစွမ်းအားလုံးဝမရှိဘူးကျွန်တော်တို့ပြည်သူတွေရဲ့အားဘယ်လောက်ထိအားကောင်းလာလဲဆိုတဲ့ဥစ္စာဒါတွေကဥပမာတွေဖြစ်ပါတယ်เนาะဒါကြောင့်ကျွန်တော်တို့အနေနဲ့တော့အများအားဖြင့်ပြောနေတဲ့ဥစ္စာဒါတော့ violence တွေပုံများလာတယ်ဆိုတာမှန်တယ်ဒါပေမဲ့လည်းကျွန်တော်တို့ပြည်သူတွေလိုလားတဲ့ဒီစစ်အာဏာစနစ်ရှင်စနစ်ချုပ်ငိမ့်ဖို့ပေါ့เนาะကျွန်တော်တို့အနာဂတ်ဖြစ်တဲ့ Federal Democracy တွားဖို့အတွက်လမ်းကြောင်းမှန်ပေါ်ရောက်လာတယ်လို့တော့ကျွန်တော်တို့အပြည့်ပြောလို့ရပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းရဲ့အနေထားဒီအချိန်မှာပေါ့နော်စစ်တပ်ကိုပို့ပြီးတော့ဖိအားပေးဖို့ကျွန်တော်တို့ပြည်သူတွေကိုပို့ပြီးတော့ပံ့ပိုးမှုတွေပို့လုပ်ဖို့ပေါ့နော်ဒါအချိန်ကောင်းဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ပြည်သူတွေရဲ့ခံစားနေရတဲ့ခံစားမှုတွေတွေ့ကြုံနေရတဲ့အခက်အခဲတွေကိုပေါ့နော်အမြန်ဆုံးအချိန်ကြိုးတိုးတိုးအတွင်းမှာကြော်လာပြီးဆုံးနိုင်ဖို့အတွက်ဆိုရင်တော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ထိရောက်တဲ့ကူညီပေးမှုကိုပေါ့နော်ပြည်သူတွေဘက်ကိုပေးဖို့လိုပါတယ်ဆိုတဲ့ဥစ္စာလည်းကျွန်တော်ဖြည့်ဆွက်ပြီးတော့ပြောလိုပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးပါ
ဟုတ်ကဲ့ပါတရကြီးဟိုလို့ကြောင့်မထွန်ရှင်အခုလိုမျိုးဒီ VOA ကိုအချိန်ပေးပြီးတော့ဖြည့်ကြားပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင
်ဟုတ်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျကျွန်တော်လည်းအခုလိုမျိုးအင်တာဗျူးပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
ဒါကတော့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းကိုမဲဤတန်စင်ကဇွန်ကနေတဆင်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဆီယနာတိန်၃နှစ်ပြည့်ခဲ့ပြီးတဲ့နောက်မှာတော့နိုင်ငံတဝက်မှာစစ်ပွဲတွေပိုးပြီးတော့ကျပြက်လာတာကြောင့်ပြည်သူအများပြားဟာအလုတ်ကိုင်းတွေကိုစွန့်လွတ်ပြီးတော့စစ်ရှောင်နေကြရပါတယ်အလုတ်လက်မဲ့ဖြစ်လာတဲ့ချိန်ထဲမှာပဲအခြေခံကုန်စည်နှုန်းကြီးမြင့်မှုတွေနဲ့လည်းရင်ဆိုင်နေကြရတဲ့မြန်မာလူထုအတွက်အကူအညီတွေတိုးမြင့်ရရှိရေးကုလသမဂ္ဂကပန်ကြားထားပါတယ်ဒီသတင်းမဲ့ရဲ့စီးပွားရေးခန္ဓာမှာမတ်သိန်ကြီးထိုက်တင်ပြပေးထားပါတယ်
အဲ့ဒီစာလိုက်ရောနော်ဆွေမစာလိုက်အဲ့ဒီဒေဘင်းရပြရတဲ့ဒီကြာဝင်နှစ်ပေါင်းဝယ်၃ပေါင်းကျော်ပြီးကြာသွားတယ်အဲ့ဒီတော့မလာခင်ဒီမှာနှစ်ပေါင်းဝယ်ပြီးပြန်ကြာဆက်ကြရင်အဓိကနမ်းစစ်တွေဆက်ကြလို့နမ်းစစ်တွေဆက်ကြရပြီးဆက်နေလို့ဟိုတော့ဒုဒုနဲ့ပဲသွားလာနေရတော့အဲ့အိုင်းမှာလည်းစီစင်းတော့ရတယ်ဆောင်းလာပါတယ်ဆက်ကြီးကြတယ် ဒီကြီးရတာပါတာပေါ့ဂျေနန်းသွားတာပေါ့ကိုကြောင့်ကိုရသွားတာပေါ့
တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မင်းပြကစစ်ဆောင်လာသူကဒေသမှာကုန်စည်နှုန်းအဆမတန်ကြီးမြင့်သွားတဲ့အကြောင်း VOA ကိုပြောပြတာပါရခိုင်ပြည်နယ်တွင်းမှာအေးအေးရခိုင်တပ်တော်နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေပြီးမင်းပြနဲ့မြဦးမှာတိုက်ပွဲတွေပြင်းထန်တယ်လို့သူကပြောပါတယ်တချိန်တည်းမှာပဲဆက်သွယ်ရေးကလည်းပြတ်တောက်နေပါတယ်
အမီဒီယာလောကမရတော့အမီဒီမရအောင်မိုက်ကဲတော့ရတယ်မိုက်ကဲလည်းမိုက်ကဲမရတယ်ဒီတော့ဒီတော့မရမိုက်ကဲအဲ့နောက်ပြီးကြောင်းတော့လေအခုတော့ကျွန်တော်တို့အဲ့ဘက်ကကျွန်တော်တို့ရောက်မှောင်းတော့ဆက်ပြီးပြန
်ရှမ်းပြည်နယ်မြောက်ပိုင်းမှာရခိုင်တပ်တော်အေးအေးပါဝင်တဲ့ညီနောင်မဟာမိတ်၃ဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးစတင်ခဲ့ပြီးနောက်ရခိုင်မှာလည်းနွေပါလာအတွင်းတိုက်ပွဲတွေပြန်ပြီးတော့ပြင်းထန်ခဲ့ပါတယ်ဒီတိုက်ပွဲတွေကိုထောက်ပြပြီးနိုင်ငံတကာအနေနဲ့မြမရေးပို့ပြီးတော့အာရုံစိုက်ကြဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံကတိုက်တွန်းပါတယ်ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံပြောခွင့်ရဂျယ်ရမီလော်ရန့်စ်ကဇန်နဝါရီလကုန်ပိုင်းမှာအခုလိုပြောဆိုသွားပါတယ်
has been particularly hard hit since fighting restarted there in November
ရခိုင်ပြည်နယ်မှာတော့အထူးသဖြင့်နိုဝင်ဘာလအတွင်းကစလို့တိုက်ပွဲတွေပြင်းထန်လာပါတယ်လူမှုအတိုင်းအဝိုင်းစုံအထူးသဖြင့်ရွင်ကြအတိုင်းအဝိုင်းဟာမိုကာဆိုက်ကလုန်းမုန်တိုင်းဒဏ်တင့်ခဲ့ပြီးတဲ့အပြင်လူသားချင်းစာနာမှုအကူအညီဝင်ရောက်ခွင့်နဲ့အကူအညီပေးခွင့်တွေကိုစစ်တပ်ကလက်နက်ချီကန့်သတ်ထားတာပါအခုတော့ရွင်ကြကြေးရွာတွေအပေါ်မှာစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ရွင်ကြတွေသေဆုံးမှုနဲ့ဒဏ်ရာရရှိမှုသတင်းတွေလည်းအများအပြားထွက်ပေါ်နေပါတယ်
ရခိုင်လူထုအနေနဲ့တော့နီးစပ်ရပြည်နယ်ရင်းကမြို့ကြီးတွေကိုစစ်ပီးရှောင်နေကြရသလိုတချို့ကတော့စစ်ပီးကင်းနေစေဖြစ်တဲ့ရန်ကုန်လိုမြို့တွေကိုထွက်ခွာကြပါတယ်
။ဒီရှောင်နေရတော့ရက်ပြည်ရတာတော့ဘာပြောလို့ရောမရဘူး။ဟာတချို့ကုန်သေးရောင်းတဲ့လူတွေကလည်းရှိတဲ့ကုန်သေးတွေကြောင်းသွားမှလူဆိုင်တွေဆက်ပြီးရောင်းစားရတာ။အဲ့မရှိတဲ့လူတွေကတော့လည
်းဒီ
ကုန်ကြောင်းမှနေရဆိုင်ရတာ။
မြန်မာနိုင်ငံမှာဆီယနာသိမ့်ပြီးနောက်ပိုင်းစစ်ဆောင်ရသူတိမ့်ချီရှိလာပြီးအကူအညီပေးရအတွက်ရန်ပုံငွေမလုံလောက်မှုနဲ့ရင်ဆိုင်ရပါတယ်ဆီယနာသိမ့်မှု၃နှစ်ပြည့်တဲ့2024ခုနှစ်ဖေဖော်ဝါရီလ၁ရက်နေ့မှာပဲကုလသမဂ္ဂကမြန်မာနိုင်ငံအတွက်ရန်ပုံငွေထက်ဝင်ချဖို့ထပ်ပြီးတော့တိုက်တွန်းပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်အပါအဝင်တိုက်ပွဲတွေရှိနေရာဒေသတွေကလူမှုရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးနိုင်ဖို့နိုင်ငံတကာအကူအညီပေးရအဖွဲ့အစည်းတွေလည်းစ조사နေကြရာကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကဖေဖော်ဝါရီလ၁ရက်နေ့မှာပြောပါတယ်ပြီးခဲ့တဲ့2023ခုနှစ်အတွင်းမြန်မာနိုင်ငံတွင်အကူအညီလိုအပ်သူ၃သန်းကျော်ကိုအကူအညီပေးနိုင်ခဲ့ကြောင်းအကူအညီပေးရဆောင်ရွက်သူတွေကပြောကြပါတယ်ဒါပေမဲ့လည်းလိုအပ်ဆုံးသူတွေကိုကူညီပေးနိုင်ရတဲ့အတွက်ဝင်ရောက်ခွင့်ရန်ပုံငွေထောက်တိုးရရှိဖို့လည်းလိုအပ်တယ်လို့ကုလသမဂ္ဂကပြောပါတယ်။အခု2024ခုနှစ်အတွက်မြန်မာနိုင်ငံတွင်းမှာလူသားချင်းစာနာမှုအကူအညီပေးဖို့လိုအပ်သူ18သန်းကျော်ရှိနေပြီးဒါအာဏာမသိမ်းခင်ကထက်3သန်းကျော်ပိုတိုးလာတာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။အခု2024ခုနှစ်အတွက်မြန်မာနိုင်ငံကိုအကူအညီပေးနိုင်ရေးကုလသမဂ္ဂကဒေါ်လာ994သန်းရန်ပုံငွေပန်ကြားထားတာပါတချိန်တည်းမှာပဲမြန်မာလူမှုရဲ့အတ္တဒုက္ခတွေကိုနိုင်ငံတကာအတိုင်းအဝန်ကလစ်လျူရှုမထားဖို့ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံရဲ့ပြောခွင့်ရဂျယ်ရမီလော်ရန့်စ်ကတိုက်တွန်းပါတယ်
Amid all of the crises around the world
ကဘာတောင်းဟာငါပဋိပက္ခတွေကြားမှာတခုခုမှမေ့ပျောက်မထားကြဖို့အရေးကြီးပါတယ်မြန်မာပြည်သူတွေဒုက္ခရောက်နေတာရှည်ကြလာပါပြီ
ဆီယနာသိမ့်ပြီးနောက်ပိုင်းနိုင်ငံတော်ဝန်ကျေပြန့်လာတဲ့စစ်ပွဲတွေကြောင့်စစ်ဆောင်ကြရတဲ့ဒေသခံတွေရဲ့အိုးအိမ်တွေဖျက်ဆီးခံရတာမျိုးဒါမှမဟုတ်လဲပိုင်းဆိုင်မှုတွေခိုးယူခံရတာမျိုးကနိုင်ငံအနှံ့မှာဖြစ်နေပါတယ်။ဒါအပြင်စီးပွားရေးလုပ်ငန်းတွေလည်းဆုံးရှုံးကြရပါတယ်။မင်းပြကစစ်ဆောင်လာသူကအခုလို့ပြောပါတယ
်။ကျွန်တော်တို့လည်းဒီစားသမားတွေကားရီယာလမ်းတွေမှာပိတ်နေတဲ့ကားရီဒီတိုင်းနဲ့ပြထားရတာဒီလိုပဲလုပ်ကြောင်းလာခဲ့ရ
နိုင်ငံတော်နေရအတော်များများမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံပြောခွင့်ရကလည်းအခုလိုမှတ်ချက်ပေးပါတယ
် Pitched battles between the military and armed opposition groups
စစ်တပ်နဲ့အတိုက်အခံလက်နက်ကိုင်အဖွဲ့တွေအကြားအပြင်းထန်တိုက်ပွဲတွေကြောင့်လူအစုလိုက်အပြုံလိုက်အိုးအိမ်ဆွန့်ခွာထွက်ပြေးရမှုနဲ့ အရသားတွေထိခိုက်သေးဆုံးကြရပါတယ်။အရေးနိုင်မှုနဲ့ဇက်တိုက်ကြုံနေရတဲ့စစ်တပ်ကအစဉ်အကျဉ်မဲ့လေကြောင်းကနေဘုံကျဲတိုက်ခိုက်တာအပြင်လက်နက်ကြီးတွေနဲ့အပြင်းအထန်တိုက်ခိုက်နေပါတယ်
။တိုက်ပွဲတွေကြောင့်တိတ်ရှောင်ချရသူတွေအနေနဲ့တော့မကြခင်အိမ်ပြန်နိုင်မလားဆိုတဲ့မျှော်လင့်ချက်ကတော့မှေးမိန်နေတယ်လို့မင်းပြကစစ်ရှောင်လာသူက VOA ကိုပြောပါတယ်ရှင်။
တိုင်ပွဲကျင်းနေရတဲ့ပြင်းထန်နေတာပဲကျင်းပြီးသွားမယ်လို့ကလည်းကျွန်တော်လည်းသမားလို့မရဘူ
းမသိင်္ဂီထိုင်တင်ဆက်ပေးခဲ့တဲ့စီးပွားရေးခန္ဓာပါရှင်ဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတော့မြန်မာနိုင်ငံမှာတက်ရှိမျိုးစိတ်တွေစနစ်တကျရှာဖွေတဲ့နေရာမှာတာမန်ပြည်သူတွေလည်းပါဝင်နိုင်ပါတယ်လို့ကရင်ပြည်နယ်ကကျွေပန်းမျိုးစိတ်တွေကိုဖော်ထုတ်နိုင်ခဲ့သူမမြဖုံမော်ကပြောပါတယ်မဆုမြတ်မမေးမြန်းတင်ဆက်ထားပါတယ်
မြန်မာနိုင်ငံထဲမှာမျိုးစိတ်သစ်လို့မှတ်တမ်းတင်နိုင်မဲ့ဒီတက်ရှိပေါင်းထောင်နဲ့ချီရှိနေနိုင်သေးတယ်လို့ကရင်ပြည်နယ်ထဲမှာကျွေပန်းမျိုးစိတ်သစ်ကိုရှာဖွေတွေ့ရှိမှတ်တမ်းတင်နိုင်ခဲ့တဲ့သူတွေဒီတယောက်ကပြောပါတယ်။အဲ့လိုမျိုးသတ္တဝါတွေအပင်တွေကိုဒီသိပ်ပတ်နီးကြလေ့လာတဲ့နေရာမှာတာမန်ပြည်သူတွေကလည်းသူတွေတွေနဲ့အတူလက်တွဲပြီးတော့မှပါဝင်ရှာဖွေနိုင်တယ်လို့သူကပြောပါတယ်။ဘလို့နီးတွေနဲ့ပါဝင်ရှာဖွေလို့ရတယ်လဲဆိုတာကိုဒီကရင်ကျွေပန်းလို့နာမည်ပေးထားတဲ့မျိုးစိတ်သစ်ကိုရှာဖွေတွေ့ရှိခဲ့သူတယောက်ဖြစ်တဲ့မတ်မြဖုံးမော်ကိုမေးကြည့်ထားပါတယ်သူကတော့လက်ရှိဒီတရုတ်နိုင်ငံသိပ်ပန်အကယ်ဒမီမှာဇီဝစင်ကယ်ပြောင်းလဲမှုဆိုင်ရာသုတေသနလုပ်နေတဲ့ PhD ကျောင်းသူဖြစ်ပါတယ်ဒီအရှိတောင်အာရှကကျွေပန်းနေအကြောင်းကိုလေးလာသုတေသနပြုနေသူဖြစ်တယ်လို့ဒီမြန်မာနိုင်ငံတည်းမှာဒီမျိုးခွဲတွေမျိုးစိတ်တွေအကြောင်းကိုကွင်းစင်လေးလာမှတ်တမ်းတင်နေတဲ့ဒီ NSCI အဖွဲ့ရဲ့အဖွဲ့ဝင်တယောက်လည်းဖြစ်ပါတယ
်2020ခုနှစ်ဒီဇူလိုင်လမှာပြည်ပြည်မှာရှိတဲ့ဒီဒေတာကန်တိုးစီကနေဒီကျွေးပန်းမျိုးစိတ်ရဲ့တပုံမှန်ကံကိုစပြီးတော့တွေ့ခဲ့ရပါတော့နော်။ဒီအဲ့ဒီအချိန်မှာတော့ညီမတို့ကဒီအပင်နမူနာရယူနိုင်ခဲ့ခြင်းပေါ့မျိုးစိတ်အစ်ဖြစ်ကြောင်းဒီတိတ်ပနိစာတက်တိတ်ပြတ်နိုင်တဲ့ဒီလိုအပ်တဲ့အချက်လက်ပြည့်စုံအောင်မတန်းတင်နိုင်ခဲ့ခြင်းရှိခဲ့ဘူးပေါ့နော်။အေးအဲ့ကြောင့်မို့ဒီညီမနေ2023ခုနှစ်လေလမှာနော်။အေးဒီ NSCI မှာစတင်ပါဝင်ဖြစ်ပြီးတော့ဒီမျိုးစိတ်အစ်ဖြစ်နိုင်ခြင်းရှိတဲ့ဒီအပင်ရဲ့ပေါ့နော်။ပန်းပွင့်ချိန်ဖြစ်တဲ့အေးဒီဇူလိုင်လမှာပေါ့နော်။အဲလိုအပ်တဲ့အချက်လက်တွေစုဆောင်းနိုင်ဖို့ဒီဒေတာခံအခွင့်အရေးနေနဲ့တိုင်ပင်ထားခဲ့တယ်။အဲ့ကနေဒီစင်ညီမတို့ဖွဲ့ကဒီကရင်ပြည်နယ်ကဒေတာခံတွေရဲ့အကူအညီနဲ့ပေါ့နော်။ညီမတို့လိုအပ်တဲ့အချက်လက်တွေစုဆောင်းနိုင်ခဲ့ပြီးတော့ဒီကရင်ချေပန်းလို့စာတမ်းရေးသားအညီပေးနိုင်ခဲ့တာဖြစ်ပါတယ်ပေါ့နော်။အဲ့ဒါကြောင့်မို့ဒီစာတမ်းမှာလည်းဒီမျိုးစိတ်စ်ရှာဖွေတွေ့ရှိမှုမှာဆိုရင်ဒေတာခံတွေပူးပေါင်းပါဝင်တဲ့ Citizen Science ကအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်နေဆိုတာကိုမင်းမို့ထုတ်ပြနိုင်တဲ့အကြောင်းလည်းရေးသားထားပါတယ်ပေါ့နော်။စာတကြောင်းအနေနဲ့
မြန်မာတို့လိုပဲဒီလိုမျိုးတွေးဆပတ်တမ်းတင်နိုင်ခဲ့တဲ့နောက်ပန်းတစ်ခုကတော့ဗဒိန်ကိုပန်းပေါ့နော်မြန်မာနိုင်ငံမှာတော်တော်လေးကြဲကြဲပြည့်ပြည့်တည်ကြတဲ့ဗဒိန်ကိုပန်းပေါ့ဆိုတော့အဲ့ဒီဗဒိန်ကိုပန်းဆိုလို့ရှိရင်လေဒီ American Smithsonian Institute ကပညာရှင်တယောက်ကဒီမြန်မာနိုင်ငံရောက်တော့ဈေးထဲမှာဒီဗဒိန်ကိုပန်းနေရောင်းနေတာတွေ့တော့မှဟာဒီပန်းကတော့ဖြင့်ဒါမျိုးစိတ်အစ်ပဲမှတ်တမ်းမတင်ရသေးဘူးဆိုတာကိုသတိထားမိပြီးတော့မှမှတ်တမ်းတင်နိုင်ခဲ့တာဖြစ်ပါတယ်ဆိုတော့ဒီဈေးထဲမှာဗဒိန်ကိုပန်းနေရောင်းနေတဲ့ပန်းတွေရဲ့ဓာတ်ပုံနဲ့ပေါ့နော်အခုဝါရှင်တန်မြို့တော်ကတဘာဝသမိုင်းပြလိုက်မှာတိတိကျကျကိုသူကပြတိုက်ပြီးတော့ရှင်းပြထားပါတယ်ဆိုတော့ပြောချင်တာအခုလိုမျိုးဒီမြန်မာနိုင်ငံထဲမှာအသေးချာဒီမှတ်တမ်းမတင်နိုင်သေးတဲ့မျိုးစိတ်တွေပေါ့နော်အများကြီးရှိနေနိုင်သေးတယ်လို့ပြောလို့ရလားဆိုတော့လက်ရှိအခြေအနေရောအဲ့ဒါတွေကိုရှာဖွေမှတ်တမ်းတင်နိုင်ဖို့အတွက်ဘယ်လောက်ထိအခက်အခဲဖြစ်နေတယ်လို့ပြောတို့ရနိုင်ပါလဲရှင်
ဒီပဒိန်ကိုပန်းလို့လာသူဖြစ်ရမျိုးညီမလေးလာနေတဲ့ကျွေးပန်းမှလည်းရှိခဲ့ပါတယ်ပေါ့နော်ဒီမှာလည်းဆိုဒီကချင်ပြည်နယ်ကုတာကိုဒေသမှာပေါ့အဲအဲ့ဒီပညာရှင်ကပေါ့နော်ဒီသူကမျိုးစိတ်တက်လို့မသိခင်မှာဒီဈေးထဲမှာပေါ့နော်ဒီဒီကျွေးပန်းကိုပေါ့နော်အဲ့မျိုးစိတ်တက်ကျွေးပန်းကိုပေါ့နော်ချင်မောင်ရက်လိုမျိုးအဲ့ဒီဒါတွေမှာစားတဲ့ဟင်းသီးဟင်းရွက်ဖြည့်ချောင်းချနေတာကိုအဲတွေ့ရှိခဲ့ပေါ့နော်ဒါပေမဲ့အဲ့ဒါကတော့ဒီမှတ်တမ်းတင်ရတဲ့မျိုးစိတ်တက်ခုဖြစ်တယ်ပေါ့နော်အဲအဲ့လိုလာသူဖြစ်ရမျိုးလည်းရှိခဲ့ပူပါတယ်အေးဒီမှတ်တမ်းမတင်ရသေးတဲ့မျိုးကွဲတွေဘယ်လောက်တော့ရှိနိုင်တယ်ဆိုရဲအပေါ်မှာတော့ဘာလို့ဒီမြန်မာလေးလာနေတဲ့ဒီအပင်မျိုးစုံမျိုးကွဲဆိုင်ရာချက်လက်တွေနဲ့ပဲပြောသွားမှာဖြစ်ပါတယ်။ဒီ2019ခုနှစ်မှာထွက်ရှိခဲ့တဲ့ရေတောင်အာရှနိုင်ငံကြီးရဲ့ပေါ့နော်အပင်မျိုးစုံမျိုးကွဲလေးလာခြင်းဆိုင်ရာတိုးတက်မှုလေးလာဆန်းစစ်ခြင်းပေါ့နော်ဒုတိယကနာစာတမ်းအရာရောဒီမြန်မာနိုင်ငံမှာဇီဝမျိုးစုံမျိုးကွဲဒုတိယကနာတွေပူးပေါင်းလှုပ်ဆောင်နေတဲ့နိုင်ငံတကာဖွဲ့စည်းတွေရလက်စာတမ်းတွေအရောမြန်မာနိုင်ငံမှာအပင်မျိုးစိတ်ပေါင်း4000ခန်းပါပေါ့နော်လေးလာမတန်းတင်ဖို့ကြန့်ရှိနေနိုင်မှာသိတယ်လို့ဒီကောက်ချက်ချထားတယ်ပေါ့နော်ဒေတာတွင်းမှာလည်းတတော်ပြုံးတိမှုအများဆုံးနိုင်ငံတစ်ခုလည်းဖြစ်နေသေးတာမို့ပေါ့နော်အချို့မျိုးစိတ်တွေအရဆိုလို့ရှိရင်ဒီမြန်မာတို့မတန်းမတင်ရသေးခင်မှာပဲပြောက်ကွယ်သွားနိုင်တဲ့အခြေအနေမျိုးလည်းဒီဆိုင်နေရပါပြီ
အခုအဲ့လိုမျိုးပြောလို့ပေါ့နော်တစ်ဆက်ထဲမှာဒီမှာစောစောလေးညီမရှင်းပြရတဲ့ထဲမှာနည်းနည်းပါပါတယ်ဒီ citizen science အကြောင်းကိုတစ်ဆက်ထဲမေးချင်ပါတယ်ဆိုတော့ခုနပြောသလိုပဲဒီမြန်မာနိုင်ငံမှာစနစ်တကျပေါ့နော်ပတ်တမ်းမတင်ရသေးတဲ့တက်ရှိမျိုးစိတ်တွေကိုဒီပေါ်ထုတ်နိုင်ဖို့လုပ်တဲ့နေရာမှာဒီတာမန်ပြည်သူတွေအနေနဲ့ပေါ့နော်အဲ့ညီမတို့လိုမျိုးဒီပညာရှင်တွေသိပ္ပံနေကြလေ့လာနေတဲ့လုပ်ငန်းတွေမှာတာမန်ပြည်သူတွေအနေနဲ့ဘယ်လိုမျိုးပါဝင်လို့ရတယ်လဲဆိုရယ်ဒီ citizen science အကြောင်းလည်းနည်းနည်းလေးတစ်ဆက်ထဲရှင်းပြပေးပါပါရှင့်
ဒီလိုအခြေအနေမျိုးမှာပေါ့နော်ဒီမှာတို့ NSCI အနေနဲ့ကတော့ပြည်သူလူထုပူးပေါင်းပါဝင်တဲ့သိပ္ပံနည်းကျဥပဒေနာလောက်ဆောင်မှုလို့အတိတ်ပဲဖွင့်ဆိုတဲ့ Citizen Science ကိုအသုံးပြုပြီးတော့ဒီနိုင်ငံရဲ့ဇီဝမျိုးစုံတွေပဲလေ့လာခြင်းပေါ့အမှတ်တမ်းတင်ခြင်းနဲ့ထင်းထင်းကောက်ခြင်းမှာအခုကြီးခုဖြစ်စေပုံရည်ရွယ်ချက်ထားရှိပြီးတော့လောက်ဆောင်နေတဲ့ဒီ volunteer အဖွဲ့အစည်းတစ်ခုဖြစ်တယ်ပေါ့နော်အဲ့ဒါကဘယ်လိုရည်ရွယ်ချက်လဲဆိုတော့ကိုယ်တိုင်ကွင်းစင်းလေ့လာဖို့အဆင်မပြေတဲ့အချိန်မှာပေါ့နော်နေရာ data တစ်ခုမှရှိတဲ့ data ခံရတဲ့အကူအညီကိုယူပြီးတော့အချက်လက်စုဆောင်းတာဖြစ်တယ်ပေါ့နော်အခုလက်ရှိဥပမာဆိုလို့ရှိရင်ဒီကရင်ကျွေးပန်းဖြစ်တယ်ပေါ့နော်ဒီကရင်ကျွေးပန်းက data ခံစီကနေတပ်ပုံမှတ်တမ်းရယူတယ် data ခံတွေကပေးရတဲ့တင်းချက်လက်ကိုစုဆောင်းပြီးတော့ညီမတို့ကဒီသိပ္ပံကြီးကလေ့လာမှုပြန်လုပ်ပေးတာဖြစ်တယ်ပေါ့နော်ပြီးလို့ရှိရင်ဒီမှတ်တမ်းတင်ခြင်းပေါ့နော်စာတမ်းထုတ်ဝေခြင်းပေါ့ဒီတွင်ပြပါပညာရှင်ကိုပူးပေါင်းပြီးတော့လုပ်ဆောင်လို့ရတဲ့အရာတွေရှိတယ်ပေါ့နော်ဟုတ်ပြင်ပါဆိုလို့ရှိရင်တော့ဒီလိုအပ်တဲ့အစိတ်ပိုင်းတွေပေါ့နော်ပြေဆုံးအောင်တပုံမတန်အရယူပြလို့ရမယ်ပြီးလို့ရှိရင်ညီမတို့ဒီ social media community ဖြစ်တဲ့ NSN group မှာလာပြီးတော့တင်ပြလို့ရတယ်ပြီးလို့ရှိရင်တော့ညီမတို့ကိုပေါ့နော်နေရာ data distribution information ပေါ့နော်နေရာ data အချက်လက်လေးပေးပေးရမယ်ပေါ့နော်အတိအကျမဟုတ်ရင်တော့ညီမတို့ကတိုင်း data ကြီးတော့မဟုတ်ရင်ပြင်းနေပေါ့နော်အဲ့လောက်တော့ညီမတို့တောင်းချင်ပါတယ်ဘာဖြစ်လို့ဆိုအဲ့ဒီနေရာ data အချက်လက်ဒီမှာညီမတို့ကစနေပြုစုတဲ့နေရာမှာအတုံးချလိုက်ရမှာဖြစ်ပါတယ်ပေါ့နော်ပြင်တပ်ပုံလေးကိုကြည်ကြည်လေးလေးရိုက်ပေးဖို့လိုမယ်ပြင်အပင်ရဲ့အစိတ်ပိုင်းအားလုံးကိုအပေါင်းရိုက်ပေးဖို့လိုမယ်အဲပြင်ကြည်လင်အောင်ရိုက်ပေးဖို့လိုမယ်ပေါ့နော
်ဟုတ်ကဲ့ပါရှင်နောက်တစ်ခုကဆောဆောကလည်းညီမပြောခဲ့တဲ့အထက်မှာပါပါတယ်ဒီတက်စီဒီရှားပါမျိုးစိတ်တွေဟိုမျိုးတုံးတော့မဲ့အန်ဒီရဲ့ဖြစ်နေတဲ့မျိုးစိတ်တွေအကြောင်းပေါ့လေဆိုတော့ညီမနိုင်ငံမှာညီမပြောခဲ့သလိုတက်တော့ပြုံးတိမှုတွေကလည်းဖြစ်နေတော့တချို့ဟာတွေကဒီမှတ်တမ်းမတင်နိုင်ခင်မှာပဲပျောက်ကွယ်တော့မဲ့အန်ဒီရဲ့တွေဖြစ်နေတယ်ပေါ့လေဆိုတော့အဲ့လိုမျိုးစိတ်တွေတကယ်တော့ပြောက်ွယ်မသွားအောင်ဆိုရင်ကစနစ်တကျရှာဖွေရမယ်မှတ်တမ်းတင်ထားဖို့လိုတယ်တချို့နိုင်ငံတွေမှာတော့လိုအပ်ရင်တော့ဥပဒေတွေပါထုတ်ပြန်ပြီးတော့သူတို့ကာကွယ်ထိန်းသိမ်းကြပါတယ်ဆိုတော့လက်ရှိမြန်မာနိုင်ငံမှာကအဲ့ဒါမျိုးတွေလုပ်ဖို့ခက်ခဲနေတဲ့ဟိုအခြေအနေမျိုးဖြစ်နေတယ်ပေါ့လေမလုံးနိုင်တဲ့အခါကျတော့ညီမတို့လိုမျိုးဒီထိန်းသိမ်းကာကွယ်ဖို့စူးစမ်းဖို့လုပ်နေတဲ့လူတွေပေါ့လေညီမတို့အနေနဲ့ဘယ်လိုမျိုးလုပ်နိုင်မယ်လို့ရောပြောလို့ရပါလဲရှင့
်ဒီဇီဝမျိုးစုံမျိုးကွဲတွေကိုထိန်းသိမ်းကာကွယ်ဖို့ကတော့မော်လာစီစမပြက်လေးလာဆောင်ချင်မှုလိုအပ်တယ်ပေါ့နော်ညီမတို့အနေနဲ့ကြာအခုကကိုယ်စိတ်လေးလာချင်းအဆင်ပါနေပေါ့နော်အများကြီးလိုအပ်ချက်တွေရှိနေသေးတဲ့အနေအထားဖြစ်ပြေပေါ့နော်ညီမဇီဝမျိုးစုံမျိုးကွဲတွေအတွက်ကတော့ဘာကိုထိန်းသိမ်းကာကွယ်ရမယ်ဆိုတာတိမှထိန်းသိမ်းလို့ရမှာဖြစ်ပါတယ်ပေါ့အဲ့အတွက်ဘာတွေရှိတယ်ဆိုတာမသိရင်ပေါ့နော်ဆက်လက်လုပ်ဆောင်ဖို့မဖြစ်နိုင်ဘူးပေါ့နော်ပေါ့ညီမတို့အခုအဖွဲ့အနေနဲ့ကတော့ခုနပြောတဲ့ပေါ့နော်ချက်လက်ဆုဆောင်ပေးတယ်စုစည်းပေးတယ်ပြီးရင်မှတ်တမ်းတင်ပေးရပေါ့နော်ဒါလေးပဲလုပ်ဆောင်နိုင်ပေးတယ်
ကရင်ပြည်နယ်ထဲမှာဒီကျွေးပန်းမျိုးစိတ်တစ်ခုကိုရှာဖွေဖော်ထုတ်မှတ်တမ်းတင်နိုင်ခဲ့သူတွေကအမှတ်များဖုံးပါပါရှင်။လက်ရှိတရုတ်နိုင်ငံကဒီသိပ္ပံအကယ်ဒမီမှာဇီဝစင်ကယ်ပြောင်းလဲမှုဆိုင်ရာသုတေသနလုပ်နေတဲ့ PhD ကျောင်းသူလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီနောက်ထပ်မျိုးစိတ်တွေကိုရှာဖွေမှတ်တမ်းတင်နိုင်ဖို့အတွက်တာမန်ပြည်သူတွေရဲ့ပံ့ပိုးမှုကလည်းသိပ္ပံကိုအရေးကြီးတယ်လို့ပြောပါတယ်ရှင်။ကျွန်မဆုမြတ်မော်ပါ
မဆုမြတ်မော်တင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်ပါရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းတွေကိုမက်ခင်လေးကတလဲပြောပြပေးပါမယ်ရှင
်။ Israel နဲ့ Hamas တို့ကြားအပြစ်ခတ်ရေးဆေးရေးတွန်းအားပေးနိုင်မှုတွေအမေရိကန်နိုင်ငံသားဝန်ကြီး Anthony Blinken ကဒေတာရင်းကိုပြန်သွားနေချိန်မှာပဲဂါဇာကမ်းမြောင်မှာစစ်သွေးကြွတွေဒါဇင်နဲ့ချီတိဆုံတယ်လို့ Israel စစ်တပ်ကဒီကနေ့ပဲသတင်းထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့ရက်ကဂါဇာတောင်ပိုင်းခန်ယူနစ်မှာလေကြောင်းရောမြေပြင်ကနေပါစစ်ဆင်ရေးဆင်ခဲ့တယ်လို့ဂါဇာမြောက်ပိုင်းနဲ့အလယ်ပိုင်းမှာစီးနင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်။ဒီလိုတိုက်ခိုက်မှုတွေကြောင့်ဂါဇာကမ်းမြောင်ဒေသမှာရှိတဲ့လူဦးရေ85ရာခိုင်နှုန်းဟာသူတို့ရဲ့အိုးအိမ်တွေကိုစွန့်ခွာထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးတော့သူတို့ဟာအစာအစာရေအမှုကနဲ့စေဝါပြက်လက်မှုတွေနဲ့လည်းရင်ဆိုင်နေကြရပါတယ်။ဒီနေ့ဖေဖော်ဝါရီလ5ရက်နေ့မှာမြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှာတည်ထောင်ဆွေးနွေးနေကြပါတယ်။စစ်တပ်ကလည်းအာဏာသိမ်းပြီး3နှစ်ပြည့်တဲ့အချိန်မှာပဲအခုလိုလုံခြုံရေးကောင်စီရဲ့မြန်မာအရေးတည်ထောင်ဆွေးနွေးပွဲပြုလုပ်တာလည်းဖြစ်ပါတယ်။လုံခြုံရေးကောင်စီအစည်းအဝေးမှာမြန်မာအရေးဘယ်ကိစ္စတွေအဓိကထားဆွေးနွေးမယ်ဆိုတဲ့အသေးစိတ်အချက်အလက်ကိုတော့မသိရသေးပါဘူးရှင်။စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေမှာမော်တာကြီးစံကြောက်ပျောက်ကွဲမှုကြောင့်ဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာအနည်းဆုံးလူ2ဦးသေဆုံးသွားကြောင်းဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ ဒေသဆန်လော်ဂျီ2နာရီကျော်လောက်မှာမော်တာကြီးထိမှန်ပြီးတော့အသက်48နှစ်အရွယ်ဘင်္ဂလားဒေ့ရှ်နိုင်ငံသူအမျိုးသမီးနဲ့ရိုဟင်ဂျာအမျိုးသားတယောက်သေဆုံးခဲ့ကြောင်းဒေသခံရဲမှုကိုကိုးကားပြီးတော့ AFP သတင်းဌာနကဖော်ပြခဲ့တာလည်းဖြစ်ပါတယ်ရှင်
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လုပ်ရမှုကကိုစီသူဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Claudius Tino နဲ့ Joe Gills တို့ဖြစ်ပါတယ်ကျွန်မကဆုမွန်ပါဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါစေရှင်